Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ10ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့နေတိုးမဟာမိတ်တွေနဲ့အတူရက်တွေကြောင်းပြသမဲ့အမေရိကန်ဒုသမ္မတရဲ့ခီးစဉ်သမ္မတပူတင်နဲ့နှိစက်တဲ့စီးပွားရေးအတိုင်းဝိုင်းပေါ် EU တန်ခတ်မှုတိုးမြင့်မဲ့သတင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ချင်းပြည်နယ်ရစ်ကွတ်တာမြို့မှာပြစ်ခတ်မှုဖြစ်ပွားတဲ့အခြေအနေကိုတင်ပြတဲ့အခါ
ကတော့ခပ်ပြီးသွားတာလေအပြင်ကဖုံးတော့ပြေတော့မရသေးဘူးခုလုံးလောက်ဆိုတော့ကလုံးဖြစ်ပြီးတော့
ဒါကတော့ချင်းဒုက္ခတဲ့တူက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတိုက်ပွဲတွေငြိမ်နေပေမဲ့ထောင်ထဲချီတဲ့ကချင်စစ်ဘေးရှောင်တွေရွာမပြန်ရဲတဲ့အကြောင်းသတင်းပေးပို့ချက်လေးကေကော့မှာစစ်ကောင်စီတပ်တွေဆက်ပြီးရှိနေတဲ့အကြောင်းစာရာတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမရေးတုံတက်ချက်အားကစားကဏ္ဍလူထုနဲ့ဂျမရေးစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လေးဦးနဲ့ကိုစော်မိုးကျော်တို့ကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံရှစ်တောင်ပိုင်းကမရီယိုပိုစကံမြို့မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဗိုလ်တုနေကတားဖွားဆေးရုံတစ်ခုပျက်စီးသွားပြီးအဆောက်အဦပျက်စီးတွေအောက်မှာကလေးတွေပါဝင်ပိတ်မိနေသူတွေရှိကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောဆိုလိုက်ပါတယ်။ဆစ်ဆွေးချင်းနဲ့ပတ်သက်လို့ရုရှားဘက်ကလက်တလောတုံ့ပြန်တာမရှိသေးသလိုယူကရိန်းကိုကျူးကျော်မှုမှာအရက်သားတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားတာပါ။ယူကရိန်းဆိုရအစင်းမြင့်တာဝန်ရှိသူတူဖြစ်တဲ့ခါယိုလိုတိုမိုရှန်ကိုကတော့တိတ်ချေထိခိုက်သူရေအတွက်သိနိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတယ်လို့ပြောပါရယ်။တပ်ဖွဲ့စည်းရုံတက်ခက်ခံရမှုတွေအမေရိကန်သမ္မတအင်ဂျီရိုကလည်းအပြင်းထန်ဝေဖန်ခဲ့တာပါ
။ It is horrifying to see the type of the barbaric use of military force to go after innocent civilians in a sovereign country.
ချုပ်ချာအနာပိုင်နိုင်ငံတစ်ခုမှာအပြင်းမဲ့ရဲသားတွေပေါ်ရေရဲစစ်စစ်ဆင်ရတုံးတဲ့လူရက်ကိုတွေ့ရတာဟာထိတ်လန့်တုန်လို့ဆရာကောင်းပါလေလို့အင်ဂျီရိုပြောဝင်ရဂျန်ဆာကီဗိုလ်တုနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါစေယုံတက်ခက်ခံရတဲ့အတွက်ယူကရိန်းလေပိုင်နဲ့ကိုလင်းမပြန်တမ်းရနေမည်ဖြစ်နေတိုးဘက်ကတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့တောင်းဆိုချက်လည်းထပ်မံထွက်ပေါ်လာပါတယ်အမေရိကန်ကာဝေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတယောက်ကတော့ယူကရိန်းအတွက်ကာဝေးလက်နက်တွေပေးအပ်ဖို့ယူကရိန်းပြင်မာမိတ်တွေမိဖက်တွေနဲ့အမေရိကန်ကစွန့်နှင်းနေကြောင်းဒိန်းနောက်တွေကိုပြောရင်ပဲလေကြောင်းရန်ကာဝေးစွန့်ရင်မြင့်တင်နိုင်မဲ့လက်နက်မျိုးတွေတော့မပါဝင်ပါဘူးဒါပေမဲ့လည်းယူကရိန်းနဲ့အိန္ဒိယချင်းပိုလန်နိုင်ငံမှာအမေရိကန်ကမြေပြင်ကဝင်ပြစ်ပက်ထရီယော့မစ်ဆိုင်းတုံးတွေချထားတဲ့အကြောင်းအမေရိကန်စစ်တပ်ဥရောပကုကွယ်ရေးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကိုအကာအကွယ်ပေးနိုင်မှုနဲ့တချိန်တည်းမှာပဲဥရောပမှာစစ်ပွဲတွေပြင်းထန်မလာအောင်ရှောင်ရှားနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုအမေရိကန်ဆွေရကနေတိုးမဟာမိတ်တွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာပဲအမေရိကန်ဒုသမ္မတကမလာဟဲရစ်ပိုလန်နိုင်ငံဝါဆော့မြို့ကိုဗိုလ်ထုနေ့ကထွက်ခွာသွားပါတယ်။အမေရိကန်ဒုသမ္မတရဲ့ခီးစဉ်မှာနေတိုးမဟာမိတ်တွေနဲ့အခိုင်အမာရပ်တည်ပြီးယူကရိန်းကိုဆက်လက်ကူညီမယ်အကြောင်းသတင်းစကားပါလိမ့်မယ်လို့လည်းအမေရိကန်တောင်ရှိသူတွေကပြောပါရယ်ဆိုဗီယက်ယူနီယံလက်ထက်က MiG-29 ရုရှားတိုက်လေယာဉ်တွေကိုပိုလန်နိုင်ငံကယူကရိန်းနိုင်ငံအတွက်အမေရိကန်ကတစဉ်လူဒန်းမှုကံလန်းချက်ကြောင့်တန်တမာရေးအရာပြဿနာတွေပေါ်နေချိန်မှာပဲအမေရိကန်ဒုသမ္မတပိုလန်နိုင်ငံကိုတွားရောက်ခဲ့တာပါယူကရိန်းအတွက်ရုရှားတိုက်လေယာဉ်တွေလူဒန်းပြီးအပြန်အလှန်အနေနဲ့အမေရိကန်ကတိုက်လေယာဉ်တွေရရှိဖို့ပိုလန်နိုင်ငံကလိုလားနေတာဖြစ်ပါတယ်ပိုလန်နိုင်ငံကလူသိရှင်ကြားအစီအစဉ်ကိုမကျင်ညာခင်အချိန်ထိအမေရိကန်ဆွေရကတရားဝင်လက်ခံကြောင်းပြောဆိုထားတာမရှိသေးသလိုအမေရိကန်စစ်ဌာနချုပ်ကလည်းလက်တွေ့မကျဘူးဆိုပြီးအင်္ဂါနေ့မှာပဲအစီအစဉ်ကိုပယ်ချခဲ့တာပါအမေရိကန်နိုင်ငံရဲ့ယာယီဝန်ကြီးဌာနမှတတိယအဆင့်အမြင့်ဆုံးတန်တမန်ဖြစ်တဲ့ Victoria Nuland ကလည်းအစီအစဉ်နဲ့ပတ်သက်လို့ပိုလန်နိုင်ငံကလူသိရှင်ကြားပြောတော့မှသာသိရတဲ့အကြောင်းနဲ့လွှတ်တော်ရေးရာကော်မတီတစ်ခုရှိမှမှထွက်ဆိုနေချိန်ဒီကိစ္စအတွက်မေးခွန်းထုတ်ခံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်ပိုလန်ဆွေရတာဝန်ရှိသူတွေကတော့အမေရိကန်ဆွေရရဲ့ချန်ပီယံချစ်ပေါ်ဆောင်ရွက်ခဲ့တယ်လို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ MiG-29 ရုရှားတပ်လေယာဉ်တွေကိုပိုလန်ကလှူဒန်းမယ်ဆိုရင်ပိုလန်ကိုတပ်လေယာဉ်တွေပေးအပ်ဖို့တင်းနှင်းနေနေမှာတော့ပြောဆိုထားတာဖြစ်ပါတယ် ယူကရိန်းပေါ်ကျူးကျော်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့အစိုးရတာဝန်ရှိသူတွေစီးပွားရေးသမားတွေကိုပြစ်မှတ်တာတံခတ်မှုတွေတတိယအကြိမ်ထပ်မံတိုးမြင့်မှုဥရောပသမ္မတ EU ကသဘောတူလိုက်ပါတယ်။ဥရောပကောင်စီရဲ့လက်ရှိဥက္ကဋ္ဌပြည်ထောင်နိုင်ငံကဗိုလ်ထုနှင့် Twitter ကနေသတင်းထုတ်ပြန်ရမှာယူကရိန်းပေါ်ကျူးကျော်မှုမှာပါဝင်ပတ်သက်တဲ့ရုရှားကောင်ဆောင်တွေစီးပွားရေးသမားကြီးတွေမိသားစုဝင်တွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဖေဖော်ဝါရီ24ရက်ယူကရိန်းပေါ်ကျူးကျော်မှုတွေစတင်ရင်ကစလို့အပြင်းထန်ဆုံးဖြစ်တဲ့တတိယအကြိမ်အရေးယူတံခတ်မှုတွေမှာ EU ကရုရှားဘူဘန်ရဲ့ပိုင်ဆိုင်မှုတွေကိုထိချုပ်ဖို့ရုရှားဆိုရမီဒီယာတွေကိုတားမြစ်ဖို့တွေလည်းပါဝင်ပါတယ်။ဗိုလ်ထုတွေကအတီးပြုတ်လိုက်တဲ့စီစဉ်မှာရေရောင်းလုပ်ငန်းနဲ့ဘယ်လာရုစ်နိုင်ငံကဘဏ်သုံးခုကိုနိုင်ငံတကာကငွေပေးချေစနစ်ကနေထုတ်ပယ်ဖို့အပြင်ရုရှားကိုရောင်းချခွင့်တားမြစ်လိုက်တဲ့နည်းပညာတွေ၊ကုန်ပစ္စည်းတွေ၊စည်ရင်းအသေးစိတ်ပါဝင်ကြောင်းလည်းဥရောပကောင်စီဥက္ကဋ္ဌပြည်ထောင်နိုင်ငံကပြောဆိုထားပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နိုင်ငံတကာကုမ္ပဏီကြီးတွေရုရှားနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်းနေရမှာအခုနောက်ဆုံး Dutch အဖွဲ့အစည်းမကလုပ်ငန်းဖြစ်တဲ့ Heineken နဲ့နိုင်ငံတကာဖြည့်ဖြည့်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Universal Music Group တို့လည်းပါဝင်လာပါတယ်။ရောင်းချထုတ်လုပ်မှုတွေကြော်ညာတွေပါဝင်ရုရှားနိုင်ငံကလုပ်ငန်းတွေကိုစိုင်းငံ့ထားမှာဖြစ်တယ်လို့ယူကရိန်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပိုလန်၊ဟန်ဂေရီ၊ရိုမာနီးယားနဲ့ဆလိုဗက်ကီးယားနိုင်ငံတွေကပရိတ်တာဖွဲ့စည်းတွေကိုထောက်ပံ့ကူညီသွားမယ်ကြောင်း Heineken ကုမ္ပဏီကဗိုလ်ထုနှင့်မှာကြေညာလိုက်တာပါ။ရုရှားနိုင်ငံမှာယင်းနှိမ့်ညွန့်မှုအစ်တွေနဲ့တင်ပို့မှုတွေအလုံးကိုရပ်ဆိုင်းကြောင်းလဲ Heineken ကအစောပိုင်းမှာကြေညာထားပါတယ်။နိုင်ငံတကာဂီတလုပ်ငန်းတွေမှာထင်ရှားတဲ့ Universal Music Group ကတော့ရုရှားနိုင်ငံကလုပ်ငန်းတွေအလုံးကိုစိုင်းငံ့လိုက်ပြီးရုံးတွေအလုံးကိုလည်းချက်ချင်းပိတ်လိုက်ကြောင်း website ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ။မော်စကိုမြို့တော်ကပုရှကင်ရင်းမြစ်မှာ1990ပြည့်နှစ်မှာပထမဆုံးစိုင်းဖွင့်ခဲ့တဲ့ကမ္ဘာကျော်မက်ဒေါ်နယ်စားသောက်ဆိုင်လုပ်ငန်းကလည်းဝန်ထမ်းတွေကိုလစာဆက်ပေးထားပြီးရုရှားနိုင်ငံမှာရှိတဲ့စိုင်း850ကိုပိတ်ထားမယ်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့တာပါ။အမေရိကန်လုပ်ငန်းနောက်တစ်ခုဖြစ်တဲ့ Starbucks ကလည်းရုရှားနိုင်ငံမှာရှိတဲ့ကော်ဖီဆိုင်130ကိုပိတ်ထားပြီးဝန်ထမ်းတွေကိုလစာဆက်ပေးထားမယ်ကြောင်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့683ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်။ဒီလနောက်ပိုင်းမှာကျင်းပမယ်လို့အမေရိကန်ဘက်ကကြေညာထားတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုရွှေ့ဆိုင်းထားပြီးကျင်းပမယ့်ရက်ကိုညှိနှိုင်းသွားမယ်လို့ကမ်ဘောဒီးယားနိုင်ငံဂျာယေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။မလ28ရက်နဲ့29ရက်နေ့တွေမှာထိပ်သီးအစည်းအဝေးကျင်းပမယ်လို့အမေရိကန်ဘက်ကကြေညာခဲ့ပေမဲ့အဲ့ဒီရက်မှာအာဆီယံခေါင်းဆောင်တချို့အစည်းအဝေးမတက်နိုင်တဲ့အတွက်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပတ်ဆုံဟုံကရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေတဆင့်စာ text message ပို့ပြီးအကြောင်းပြန်ခဲ့ပါတယ်ကမ်ဘောဒီးယားနိုင်ငံကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ပါတယ်ထိပ်သီးအစည်းအဝေးပွဲကျင်းပမယ့်ရက်ကိုအာဆီယံနဲ့ဂျူတင်ညှိနှိုင်းတာမဟုတ်ဘဲအမေရိကန်ဘက်ကကြေညာခဲ့တာဖြစ်တယ်လို့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရကတော့အာဆီယံရဲ့စီမင်းအတိုင်းမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရာခံထားသူမဟုတ်တဲ့တာဝန်ရှိသူတဦးတယောက်ဖို့ဖိတ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမလ၂ရက်နေ့တုန်းကပြောဆိုထားပါတယ်။ဒီသတ်မှတ်ချက်အရဆိုရင်စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမရအောင်လိုင်းတယောက်ခွင့်မရဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဗိုလ်ထုနေကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့သမရရွေးကောက်ပွဲမှာရွှေရိုးစွဲအယူအဆရှိတဲ့အစိုးရရှင်တွေဟောင်းသမရလောင်းယွန်းဆုတ်ကျိုးကမဲနိုင်ရရှိပြီးတော့တောင်ကိုရီးယားရဲ့သမရဖြစ်လာပါတော့မယ်။သူ့ရဲ့ပြိုင်ဘက်ကတော့လက်ဝဲရင်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလီဂျင်မြောင်ဖြစ်ပါတယ်။ပုတ်ထူးနေ့ည9နာရီခွဲလောက်မှာမဲရုံနေပိတ်ခဲ့ပြီးမဲရေတွက်ခဲ့ရမှာတာတာပရင်းနေ့မနေ့4နာရီလောက်မှာတော့တမရာလောင်းလီကသူရှုံးနေကြောင်းအတည်ပြုပြောဆိုခဲ့ပါတယ်တမရာလောင်းနှစ်ဦးစုလုံးကိုလူကြိုက်နေပြီးတောင်ကိုရီးယားရဲ့ဒီမိုကရေစီ35နှစ်သက်တမ်းအတွင်းအဆိုးအဝါဆုံးရွေးကောက်ပွဲဖြစ်တယ်လို့လေးလာသုံးသပ်သူအတော်များများကပြောဆိုပါတယ်မဲပိတ်ခဲ့သူအမျိုးသမီးတဦးကတော့အခုလိုပြောပါတယ
်အစံချိုးသူကသ당선될 가능성이 큰 메이저 두 분에 대해서 처음
ိုရီးယားမှာကွဲပြားမှုတွေတိတ်များပါတယ်အဓိကအရေးပေါ်လူကနေတာကတော့စီးပွားရေးဖြစ်ပါတယ်လူအတော်များများကဒီအခက်အခဲကိုကြုံနေရပါတယ်ဘာဖြစ်လို့လဲဆိုတော့ COVID-19 ကြောင့်ပါလို့အဲ့ဒီမဲဆန္ဒရှင်အမျိုးသမီးကပြောဆိုသွားတာပါအကြံမီပါပဲကမ္ဘာစီးပွားရေးအင်အားကြီးအဆင့်30ရှိတဲ့တောင်ကိုရီးယားနိုင်ငံရဲ့သမ္မတအဖြစ်ရှင်းနေဟောင်းယွန်းဆုကျိုးဟာသမ္မတဖြစ်လာပါတော့မယ်မေလမှာသမ္မတရာထူးကိုလက်ရှိသမ္မတမွန်ဂျင်အင်းထံကနေပြီးတော့လွှဲပြောင်းယူရမှာဖြစ်ပါတယ်တောင်ကိုရီးယားမှာသမ္မတ9နှစ်သက်တမ်းတစ်ကြိမ်သာထမ်းဆောင်ခွင့်ရှိပြီးနောက်ထပ်ရွေးချယ်ခွင့်မရှိပါဘူးနိုင်ဂျီးရီးယားနိုင်ငံအနောက်ဘက်ဒေသအတွင်းသဏ္ဍာန်ကိုင်လူစုကိုင်းတွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး73ဦးအပါအဝင်လုံခြုံရေးတာဝန်ရှိသူတွေသေဆုံးခဲ့ကြောင်းနိုင်ဂျီးရီးယားတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်အင်ကာနေတုန်းကဒန်ကိုဝါဆာဂူခရိုင်အတွင်းကန်ယာချေးရွာမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါစစ်သား73ဦးရဲ5ဦးနဲ့ပြည်သူစစ်တပ်ဦးအပါအဝင်စုစုပေါင်း19ဦးတေဆုံးခဲ့တယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားအနောက်မြောက်နယ်အလယ်ပိုင်းဒေသတွေမှာလက်နက်ကင်ရာဇဝတ်ဂိုင်းသားတွေကကြေးရွာတွေကိုဝင်ရောက်သိမ်းပိုက်ပြီးကျွဲနွားနဲ့အသုံးဆောင်ပစ္စည်းတွေကိုလုယူတာစစ်ကြေးကောက်တာတွေကိုလုပ်လေရှိပါတယ်။နိုင်ဂျီးရီးယားအရှေ့မြောက်ဒေသအတွင်းမှာတော့အစ္စလာမစ်အစွန်းရောက်ဂျီဟတ်အဖွဲ့တွေရဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရပြီးအရှေ့တောင်ဘက်ပိုင်းမှာတော့ခွဲထွေရေးအုပ်စုတွေနဲ့တင်းမာမှုတွေဖြစ်နေပါတယ်။ကမ္ဘာနိုင်ငံအတော်များများမှာ COVID-19 ရောဂါပိုးစစ်ဆေးတာတွေရောကျလာပြီးကိုရိုနာဗိုင်းရပ်စ်ရဲ့လက်ရှိအခြေအနေနဲ့ကူးစက်ပြန့်ပွားပုံအဆင့်ဆင့်ပြောင်းလဲလာပုံတွေကိုလေ့လာဆောင်ကြည့်ဖို့ကျန်းမာရေးဝန်ထမ်းတွေရဲ့လှုပ်ဆောင်နိုင်မှုအကန့်အသတ်တွေရှိနေတာကြောင့်စိုးရိမ်မိကြောင်းကုလသမဂ္ဂကျန်းမာရေးဌာနအဖွဲ့ကြီးဖြစ်တဲ့ WHO ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကမ္ဘာပေါ်မှာ COVID ကူးစက်မှုနဲ့သေဆုံးမှုတွေရောကျလာပြီးနိုင်ငံအတော်များများကတင်းကျပ်မှုတွေကိုဖြေလျှော့လိုက်ပါတယ်တကယ်တော့ COVID ရောဂါဟာပြီးဆုံးမှုအတော်လိုသေးကြောင်းနဲ့ဒီကာယရောဂါဟာကမ္ဘာနေရာတိုင်းမှာမပြီးဆုံးသေးသေး၍ပြီးဆုံးအောင်မှာမဟုတ်သေးဘူးလို့ WHO အကြီးအကဲ Tedros ကဂျဒီဘာမှာပြုလုပ်တဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ် COVID ကူးစက်ခံရခြင်းရှိမရှိမိမိဘာသာစစ်ဆေးစမ်းသပ်တာနဲ့ပတ်သက်ပြီးညွှန်ကြားချက်တချို့ကိုလည်း WHO ကပေါ်ထူးနေမှာထုတ်ပြန်လိုက်ပါတယ်
ကိုအောင်လွင်ဦးနဲ့ကိုစောမိုးကြပါရှင်ကြာတာပတိနေ့အနေနဲ့ခင်တဲ့တင်းစီစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်အခုတော့တင်းလှော်တွေတင်းပေးပို့ချက်တွေကိုတင်ဆက်မှာပါမကြခင်မှာတော့ဒီသကိုင်းတိုင်းဒေတာကြီးဘက်ကတိုက်ပွဲတွေရဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့ချင်းတီနယ်ရစ်ကွတ်တာမြို့မှာပစ်ခတ်မှုတွေဖြစ်ပွားတဲ့အခြေအနေကိုအရင်ဆုံးပြောပြမှာပါ။ချင်းတီနယ်ဖလန်းမြို့နယ်ရစ်ကွတ်တာမြို့ဘက်မှာမနေ့ကပစ်ခတ်မှုတွေဖြစ်ခဲ့တာဟာစစ်ကောင်စီတပ်ကတစ်ဖက်သက်6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CDF ကVOA ကိုပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်လာတော့မယ့်အခြေအနေတွေကြောင့်လဲဒေသခံချင်းလူမျိုးတွေဟာဒီအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ဒီနေဆက်ဘက်ကိုမျိုးလုံးချင်းထွက်ပြေးနေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်အိန္ဒိယမြန်မာနေဆက်ချင်းပြည်နယ်ဖလန်းမြို့နယ်ရီကော့တာမြို့မှာမနေ့မနေ့ပိုင်းကပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကနေရေခေါ်တာမျိုးအမှတ်နှစ်ရက်ွက်တပ်ကုန်းပေါ်ကနေ6လက်ပစ်ကတ်တာလို့ချင်းမျိုးသားကာကွယ်ရေး CNDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်
။ဟုတ်ကဲ့တိုက်ပွဲကိုသူစစ်ကောင်စီတပ်ကဒီညနေငယ်ညချင်းနဲ့တလောက်ရန်တန်းဖြစ်တယ်ပြောတယ်။ဒီပြင်းမှုတော့မရှိဘူးပြောတယ်။စစ်ကောင်စီတပ်ကသူတို့ကချင်းညာကိုရန်တန်းဖြစ်တဲ့ပုံစံမျိုးတိုင်းလုပ်ထားတဲ့နေရာနဲ့အမှတ်နှစ်ဟိုကနေရန်မျိုးဖြစ်တယ်နေမယ်။သူကတိုက်ခုနားနေရနေ
ရီကော့တာမျိုးဘက်မှာတိုက်ပွဲဖြစ်လာနေတာကြောင့်ဒေသခံတွေမျိုးကနေတိမ်းရှောင်ကြဖို့ချင်းကာကွယ်ရေး CDF ကွာမိုရန်အဖွဲ့ကနေကြေညာခဲ့ပြီးတဲ့နောက်တနတ်တန်တွေဒီကနေ့ကြားခဲ့ရတာပါချင်းကာကွယ်ရေးအဖွဲ့ရဲ့ကြေညာချက်ကြောင့်ဒီလမလ9ရက်နေ့တုန်းကရီကော့တာမျိုးကနေအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်ဇိုကော့တာရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်အခုတနတ်တန်ကြောင့်စစ်ဘေးရှောင်တွေနေရာရင်းကိုပြန်လာဖို့စိုးရိမ်နေကြတယ်လို့ဒုက္ခသည်တဦးကပြောပါတယ်
ခါကြပြိုးတော့ပစ်ခတ်တယ်လို့ပြောတာပဲအဲအကုန်လုံးဖြတ်ပြီးတော့လည်းအပြန်လာပြိုးတော့ပြေတော့မရသေးဘူးခုလုံးလုံးဆိုတော့အကုန်လုံးဖြတ်ပြီးတော့အ
ိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရောက်မြန်မာစစ်ပြေးဒုက္ခသည်တွေကိုပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစေတနာရှင်တွေကကူညီထောက်ပံ့ပေးနေကြပါတယ်ဒ ဒီအခြေအနေတွေကိုမီဇိုရမ်ပြည်နယ်ကိုတင်းရှောင်ရောက်ရှိနေတဲ့ကလင်းမြို့နယ်ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်ပီရှာမီကအခုလိုပြောပါတယ်
။ဒီရှောင်ကြီးရဲ့နောက်ဆုံးချင်းနေဆိုတော့အခက်ခဲရတော့အနေချင်းမရှိကြတာပေါ့လေ။ဒါပေမဲ့သူတို့ရဲ့စခန်းတိုင်းမှာ DC တွေကလည်းကူညီပေးတယ်။ဒီပြည်နယ်ဆေးရနေပြီးတော့လည်းထောက်ပံ့ငွေတွေချပေးတယ်။ဟိုအရင်ဆိုးဆိုးဝါးခက်ခဲတာမရှိဘူး။အဲ့ဒီနေဘူးဆောင်တော့ဖို့လေဒီ NGO အသီးသီးပေါ့ဒီပြည်နယ်ဆေးရနဲ့လက်တွဲပြီးတော့အာလွတ်တော်ကိုယ်စားလှယ်တွေရစပေါ့လေ။ဆန်စီဆော့ပေးအာလူးထောက်ပံ့ပေးနေတာဆိုတော့အခက်ခဲရှိချင်မှမတော့မရှိဘူး။ဒါပေမဲ့ကိုယ်အိမ်လို့ပဲဟုတ်နိုင်တယ်ပေါ့နော်။
မီဇိုရမ်ကိုရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုအားပေးနှစ်သိမ့်တဲ့မနေ့ကလုပ်တဲ့အခမ်းအနားမှာမီဇိုရမ်ပြည်နယ်လူငယ်အသင်း YMA ဥက္ကဋ္ဌပူအာလာမြတ်တာကနေစစ်ပေးရှောင်တွေကိုတက်နိုင်တဲ့ဘက်ကအကူအညီပေးမယ်လို့ပြောဆိုခဲ့ကြောင်းပီရှာမီကပြောပါတယ်
အဲသူတို့ကစစ်အာဏာသိမ်းပြီးကြတဲ့ကဒီမှာတည်ရနေစစ်ရေးရှောင်လာတဲ့သူတွေအားလုံးကိုနည်းနည်းတစ်ခုချိုးဆိုရဲဟိုမျိုးဖို့စားဖို့တောက်ဖို့ဟိုအလူလဲရှာရဲသူတို့ရံပုံတွေနဲ့နေပြီးတော့လဲတောက်ဖြောက်ထောက်ပံ့ရတာတစ်နှစ်တောင်ပြည့်သွားပြီပေါ့နော်နောက်ထပ်စစ်ရေးရှောင်ရောက်လာခဲ့ရင်လည်းသူတို့အဆင်ပြေရှိပါတယ်ဘာမှအားမငယ်ပါနဲ့ဆိုတဲ့အကြောင်းကိုသူပြောသွားတာပါတောက်ဖြောက်လည်းသူတို့ရှင်နေကြတာပါ
အရင်ကနားမှာမီဇိုရမ်ပြည်နယ်ကိုခိုလုံးနေကြတဲ့ချင်းပြည်နယ်ဝန်ကြီးချုပ်ဟောင်းစလိုင်းလျံလွဲအပါဝင်လွတ်တော်ကိုယ်စားလှယ်22ဦးတက်ရောက်ကြပါတယ်။မြန်မာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက် CDM ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေအများအပြားဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်ရောက်ရှိနေကြပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲကြောင့်မီဇိုရမ်ရောက်မြန်မာဒုက္ခသည်တွေပိုပြီးတိုးလာနေကြပါတယ်။တိုက်ပွဲကြောင့်ချင်းပြည်နယ်ဖလန်းမတူပြီးသခိုင်းတိုင်းကလေးမျိုးကဒေသခံတွေဟာမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်ပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့ကြားစစ်ရေးတင်းမာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူဟာ 24,200 ကျော်ရှိပြီလို့မီဇိုရမ်အစိုးရကမှတ်တမ်းပြုစုထားပါတယ်ခင်ဗျာ။
ကိုကေမောင်ဆိုမိပါရှင်မကြခင်မှာလဲဒီကချင်နဲ့ကင်းဘက်ကစစ်ပေးဒုက္ခတွေရဲ့အခြေအနေကိုကြားရမှာပါအခုတော့စကိုင်းတိုင်းဒေတာကြီးဘက်ကတိုက်ပွဲတွေအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်စကိုင်းတိုင်းဒေတာကြီးချောင်းမြို့ကန်းကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နှီးဆက်တဲ့ပြူစောထီးတွေတက်ဆွဲထားတဲ့နေရာကိုဒေတာခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်လို့တိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်အဲ့ဒီနောက်စစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာနေအိမ်တချို့မီးလောင်ခဲ့တယ်လို့ဒေသခံ 2,000 လောက်ဟာလည်းဘေးလွရာကိုပြေးခဲ့ရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစော်မိုးကျော်ကပြောပြမှာပါရှင်
။စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေစီရေးတင်းမာမှုရှိနေတဲ့သခိုင်းတိုင်းဒေသကြီးထဲမှာနေစဉ်ရက်ဆက်ဆိုသလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ချောင်းဦးမြို့ဝါရကျေးရွာအုပ်စုကံကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နီးစပ်တဲ့ပြူစောတီတပ်တွေတပ်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်တွေကမတ်လ၈ရက်ညသကောင်းမှာဝင်ရောက်တိုက်ခိုက်ခဲ့လို့မတ်လ၉ရက်မနေ့၄နာရီအထိတိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။အင်ကြီးကုန်းစရိယောတိုက်ပွဲကြာချိန်က၄နာရီလောက်ကြာတယ်။အဲတိုက်ပွဲကြာရင်အပြန်အလှန်ပြစ်ခတ်မှုတွေရှိတယ်။အဲသူ့ဘက်ကလည်းပဲစစ်ကောင်စီကလည်းတက်ဆိုင်ပြီးထားရဆိုကြတော့ဆက်လက်ဒီပါရီကြီးသုံးတယ်။အဲဒီသူတို့တဲကတော့တန်ရရတည်တည်ဆုံးတဲ့သူ၅ဦးဆိုပြီးကျွန်တော်ကနဦးတရင်ရဟုတ်၅ဦးပြီ။အဲစစ်ကောင်စီတက်ကမနေ့ကကျွန်တော်တို့၄နာရီလို့ကျွန်တော်တို့အဲဒီဒေါ်လာကြီးအဖွဲ့ကြီးနောက်ပြန်ဆုတ်တဲ့ချိန်မှာမုံရဘက်ကနေပြီးတော့စစ်ကားတွေနဲ့လာတယ်။လာပြီးတော့အဲဒီကန်ကြီးကုန်းရွာမရောက်ခင်ကတောက်လျှောက်တန်းပြီးတော့သူတို့လည်းလက်ကြီးနဲ့ပြည်စမမတွေတဲ့ပြည့်ပြီးတော့ဝင်လာတာ။
ကံကြီးကုန်းကျေးရွာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးဘဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့မြောင် Revolution Army ၆ဦး Revolution Army 0 ပျောက်ကြားအဖွဲ့အပြင်အခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစုပေါင်းပြီးတိုက်ခိုက်ခဲ့တာလို့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ကံကြီးကုန်းရွာဟာစစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာဖြစ်ပြီးအရင်ကစစ်တင်နန်းပေးတာတွေရှိခဲ့တယ်လို့အနီအနားကျေးရွာရဲ့နေအိမ်တွေကိုမကြာခဏဝင်ရောက်ရှာဖွေမှွေနောက်တာတွေပြုလုပ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလကံကြီးကုန်းကျေးရွာမှာတိုက်ပွဲတွေဖြစ်တာကြောင့်အနီအနားကျေးရွာတွေကဒေသခံ 2,000 လောက်ဟာဘေးလွရာကိုတိမ်းရှောင်နေရပါတယ်။စစ်ကောင်စီတပ်ကလည်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာနေပြီးကံကြီးကုန်းဘေးပတ်ဝန်းကျင်ကျေးရွာနေအိမ်တချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတူဦးကပြောပါတယ်
။ဝေယာကျေးရွာအုပ်စုကဝေယာကျွန်တော်တို့ရွှေအဲရွှေကူအုပ်စုကရွှေကူရွာတဲ့တစောင်းကျွန်တော်ယာကြီး ဒီလိုအနည်းဆုံးနှစ်ထောင်ဝန်းကျင်လောက်ရှိမယ်။မနေ့စဝင်ဝင်ခြင်းပဲဟိုကျွန်တော်တို့ဒီဘက်မှာအကုန်လုံးတောက်ရောက်တောက်လျှောက်ပဲသူတို့လူတွေပြောတဲ့အိမ်တွေကိုမိစပြီးတော့ရှို့လာတာပဲ။ဘယ်ဟာဆိုစက်နေပါသွားတယ်။အဲရာကြီးကတော့အမိကအကန့်ကြီးနဲ့အမိကရွာခစ်တဲ့အတွက်ဒီလိုတွေကစကလေးပြီးနေတာဆိုတော့ဘယ်တော့ပါသွားတယ်ဆိုတာကျွန်တော်တို့ဟိုအတိအကျမသိသေးဘူး။နောက်တစ်ခါအဲ့ရနေပြ
အောင်မိတိုက်ရှို့သွားတာအင်ဂျင်နဲ့စံနှောက်ရှိတာကိုကျွန်တော်တို့15ရင်းနဲ့သုံးတော့ပါသွားတယ်စစ်ကောင်စီတပ်ဟာသူတို့ကိုထောက်ခံတဲ့ခြေရွာနဲ့ထောက်ခံသူတွေကိုလက်နဲ့တတ်ဆင်ပေးနေပြီးဒေသခံခြေရွာအကြအပြန်အလှန်ပြစ်ခတ်မှုတွေလည်းဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ဘေးလွတ်ရထွက်ပြေးနေရတဲ့ဒုက္ခတွေနှစ်ထောင်ကျော်လောက်ဟာချောင်းဦးမြို့နယ်နဲ့ကိုင်းလျက်မှာရှိတဲ့ရေစကြိုစ
ရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကချင်ပြည်နယ်ပူတာအိုမြို့နယ်ဘက်မှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေငြိမ်သက်နေတယ်ဆိုပေမဲ့ဒေသခံ3000ကျော်လောက်ဟာတောတောင်နေထဲမှာပဲဆက်ပြီးပုန်းရှောင်နေရဆဲရှိပါတယ်။တချို့တွေကတော့ဒီမြကြီးနားနဲ့ပူတာအိုမြို့တွေကိုတင်းရှောင်နေရပါတယ်။ပူတာအိုမြို့နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။ပူတာအိုမြို့နယ်မှာဖေဖော်ဝါရီလဆန်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနောက်ဒေသခံတွေအများစုတင်းရှောင်ခဲ့တဲ့ခြေရွာတွေကတော့လုံရှာရံနဲ့ဆွမ်ပီယံရွာတွေဖြစ်ပါတယ်။ဒီခြေရွာတွေကထောင်ထဲချီတဲ့ပြည်သူတွေဟာတောတောင်တွေအတွင်းကိုတင်းရှောင်နေခဲ့တယ်လို့အချို့ကတော့အခြားမြို့ကြီးတွေကိုထွက်ခွာသွားခဲ့တာပါ။လက်ရှိအခြေအနေမှာပူတာအိုမြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ရွာသားအများစုဟာနေရက်မပြောင်းသေးပဲတောတောင်တွေထဲမှာဆက်လက်ပုန်းခုန်နေရဆဲဖြစ်ကြောင်းဒေသခံတို့က VOA ကိုပြောပါဗျာ။အဲ
ဒီချက်ကရွာပြန်ရောက်တာရှိတယ်။အများပိုက်ကတော့မှာပဲနေတယ်။အဲဒီချက်ကမကြီးနာဒီချက်ကပူတာအိုပါနေရတကပြေးကြတယ်ဆိုတော့မခံမနိုင်ဘူး။အများကြီးကအဲအဖွဲလည်းမတူဘူး။ဒီရက်ကနဲ့ဒီရက်ကကတနေရာတနေရာပေါ့
လုံရှာရံကြီးရွာမှာရက်ကွက်7ခုရှိပြီးရက်ကွက်အလိုက်ကိုအစုနဲ့ကိုတင်းရှောင်နေရကြောင်းစင်ရင်အတိအကျမသိနိုင်ကြောင်းပြောသွားတာပါဒီရက်ပိုင်းအတွင်းတိုက်ပွဲပြင်းထန်ခဲ့တဲ့စွန်ပီယံကြီးရွာဘက်ကအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်အခုစွန်ပီယံရွာမှာပဲဟိုစစ်ချက်ကတိမ်တယောက်နေကြတယ်လို့ဟိုကာသမားကလည်းပြောကြတယ်စွန်ပီယံစခါကအခုစစ်ချက်ကပြန်ခေါက်ပြန်တင်းလာပမာစစ်သားတွေပေါ့ပင်ရှင်နေမရှိတော့တိုးထဲမှာပဲရှိတော့တိမ်မှာဟိုမစစ်တာတဲ့ကြောင်နေတာပေါ့
ဆွမ်ပီယံနဲ့အမ်ပီယံကြီးရွာကတိုက်ပွဲကြောင်တောထဲကိုတင်းရှောင်နေတဲ့ရွာသားတွေကိုစစ်ကောင်စီတပ်သားတွေကနေရက်ပြန်လာရင်ပြစ်တတ်မယ်ဆိုတဲ့သတင်းတွေကချင်သတင်းမီဒီယာတွေမှာဖော်ပြတာတွေရှိခဲ့ပါတယ်ဆွမ်ပီယံရွာသားတူကတော့လက်ရှိသူတို့အခြေအနေကိုအခုလိုပြောပြပါဗျာည
နေပေါ်တော့ဝင်တယ်ဒီဘက်ကဝါကင်းတော့ဝင်ပြီးတော့ဒီအရင်လက်ဆိုဒီမှာရွာသားတွေလည်းမကြီးနာပဲဖြစ်ရလို့ဒီခုတော့ပြင်းနေပြီအဲ့တော့ညာမှာညာသားကမရှိတော့ဘူး။ဇာဘဲကိုပြေတော့မှာအနေကျွန်တော်ရှိတယ်။အဲ့ဒါကတော့ရှိတယ်။ဒီကအဲ့တော့ညာဝင်ပြီးတော့ဒီမလဲကြောင့်ဟောဒီနဲ့တုံးတော့ဒီတော့ပါ။အဲ့တော့ဒီကအင်းသားဝင်ပြီးတော့ပေါ်နေသူသူတွေအမေတော့အဲ့ဒါကဘယ်လိုလဲကွာ။ဒီကအစီတုံးစီလဲလို့အစ်စ်ပြေမှာဒီကဘက်ကိုပြောဆွဲသွား
လောလောဆယ်တောတောင်တွေရဲ့ပုံအောင်နေသူဟာတထောင်ဝန်းကျင်လောက်ရှိပြီးမြကြီးနားကိုတထောင်ကျော်နဲ့ပူတာအုပ်ကို100လောက်တင်းရှောင်နေကြောင်းနဲ့နောက်တလားလောက်ကြာရင်တောထဲမှာပုံအောင်နေသူတွေဟာရိခါပြက်လက်တော့မှဖြစ်ကြောင်းပြောပါရယ်ပူတာအုပ်မျိုးကလူမှုကယ်ဆယ်ရေးအသင်းကရရှိတဲ့စင်ရင်အရာတော့ဆွမ်ပီယံရွာကတောတောင်တွေရဲ့မှာပုံအောင်နေသူ900ကျော်ရှိပြီးလုံရှာရံရွာကတော့2500ကျော်လောက်ရှိကြောင်းသိရပါရယ်လူမှုကယ်ဆယ်ရေးအဖွဲ့ဝင်သူကတော့ဆွမ်ပီယံရွာနေရင်ကပစ္စည်းတွေတည်ယူရဲဆိုတဲ့တဲ့င်းကိုအတိမပြုနိုင်သေးကြောင်းဒါပေမဲ့ကြက်ဝက်စတဲ့အိမ်မွေးတရိစံတွေဖမ်းယူတက်ဖြတ်စားရဲဆိုတော့ကြားသိရကြောင်းပြောပါရယ်ဖေဖော်ဝါရီလ1ရက်နေ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့လုံရှာရန်ဆွမ်ပီယံနဲ့ရှိန်ကပ်ဘွန်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးဆွမ်ပီယံစခန်းကိုတည်ယူခဲ့တာပါဒီလ3ရက်နေ့မှာတော့စစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်ပြီးနောက်ဆွမ်ပီယံတပ်စခန်းကိုပြန်လည်တည်ယူခဲ့တာလည်းဖြစ်ပါရယ်ဒီရပိုင်းတွေအတွင်းစစ်ကောင်စီနဲ့ KIA PDF ဖူးပေါင်းတပ်တွေအကြားမှာမိုးညင်းမိုးကောင်းတဲ့ရွှေကူစတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်ဆက်လက်ပြီးတော့ KPN ဘက်ကအခြေအနေကိုပြောပြမှာပါ ကရင်မျိုးသားအစည်းအရုံးကန်ယူတမဟာ6နယ်မြေဒူပလာခရိုင်လေးကေကော်ဒေသနဲ့ကော့ဂရိတ်မြို့တောင်ပိုင်းတွင်မှာစစ်ကောင်စီတပ်တွေဟာတပ်ဆွဲနေရာယူထားတာကြောင့်စစ်ဘေးဒုက္ခသည်တွေဟာ3လကြာတဲ့အထိသူတို့နေအိမ်တွေကိုမပြန်နိုင်ပဲဖြစ်နေကြပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီတပ်တွေအဲ့ဒီနေအိမ်ကနေ တုံးရဲ့အတွင်ဖယ်ရှားပေးဖို့ကရင်ယူဘက်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုရှိကိုအကြောင်းကြားစာပေးပို့ထားပါတယ်ဒီသတင်းကို VOA
မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်ကရင်မျိုးသားအစည်းအရုံးတပ်မ6နယ်မြေဖြစ်တဲ့ဒူပလာယာခရိုင်လေးကေကော်ဒေသနဲ့ကော့ဂရိတ်မြို့နယ်တောင်ပိုင်းတွေမှာစစ်ကောင်စီတပ်တွေကတပ်ဆွဲနေရာယူထားပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါဒီအတွက်လက်နက်ကြီးကြီးစံတွေကျေးရွာတွေထဲကိုကျရောက်တဲ့အတွက်ဒေသခံတွေဟာ တေဆုံးတန်ရာရကြတာရှိသလိုနေအိမ်တွေကိုလည်းဆွန့်ခွာပြီးထွက်ပြေးနေရပါတယ်ဒီအတွက်ကရင်ယူတပ်မှ6ကဒေသခံတွေအတွက်ကာကွယ်ရေးနဲ့လုံခြုံရေးအတွက်စာထုတ်ပြီးစစ်ကောင်စီတပ်တွေအနေနဲ့မတ်လ9ရက်နေ့ကစပြီး3ရက်အတွင်းဖယ်ရှားဖို့စာထုတ်ခဲ့တာဖြစ်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပြပါတယ်လူ့လယ်စီရင်ရေးအစိုးရအဖွဲ့ကတော့ ไอ้เนี่ยดูมันก็มาแล้วตัวเนี่ยก็จะต้องรู้ว่าจะเอาไปอะไรคือเนี่ยดูแล้วกันถ้ามาต่อก็ไอ้ที่เราเรียนรู้ตัวเนี่ยก็จะต้องใช้ได้ดิคือเนี่ยดูเนี่ยแต่ว่าที่เราเคยไปมาแล้วที่ว่าต้องใช้ได้ผมก็รู้ว่าที่นี่เราใช้ได้ถูกแล้วใช่ไหมไอ้ต่อมาไปแล้วเจ้าเนี่ยเราที่เราเรียนรู้ตัวเนี่ยต้องเราใช้อะไรอย่างเงี้ยนะคือชิ้นอะไรไอ้ที่สี่อะไรเชื่อมโยงที่สี่เนี่ยอะไรที่ไม่ได้เชื่อมจะเราดูว่าเนี่ย
ဒါကတော့ဘူးလုံးပြီးနော်အဲ့ဒါကြောင့်ဘူးလုံးတာပဲလို့ပြောနေတယ်။ဟုတ်တယ်ပြန်လို့ဦးများလား။အဲဒီတော့ကတော့ဘူးကတော့ပြည့်တဲ့တိုင်းမှာဘောမူတီ။ဆောက်လို့မိုးရတယ်၊ဦးရတယ်၊မိုးရွာတယ်၊တလောတာလည်းဆိုတော့တော့ခါရရတယ်။ဒီတော့မှာပဲဆိုတော့။ယာယီမြင်ထားတဲ့လူတွေကြားတယ်ဆိုတော့ဘူးကမိုးရွာ။ဒေသခံတွေရဲ့နေအိမ်တွေမှာစစ်ကောင်စီတပ်တွေကတက်ဆွဲနေရာယူထားတဲ့အပြင်ရွာသားတွေပို ကောက်စီတပ်ဖွဲ့ဝင်ကနေပြီးတော့မှဒီကော့ကရိတ်မြို့တင်မှာစစ်ဆေးတဲ့တပ်ဖွဲ့ဝင်ကနေပြီးတော့ဒီစိတ်ထပ်ပြီးတောင်းနေရတဲ့ဒီဘက်ကညာသားဒီရဲ့အိမ်လေးလူယူခွေရမှုလောက်ဆောင်နေတာတွေရှိတယ်အထူးသဖြင့်ဒီဒီတပ်ခန့်တွေရဲ့အိမ်မင်းပစ္စည်းပေါ့နော်အဝတ်အစားတွေဆိုလို့ရှိရင်လည်းကောင်းတာမျိုးသူတို့ယူတယ်ပြီးလို့ရှိရင်တခြားအပုတ္တံပစ္စည်းပိုက်ဆံတို့ပါလို့လည်းယူတယ်အိမ်မင်းပိုက်ဆံဖြစ်တဲ့ကျဲအဝတ်တွေကိုလည်းသူတို့ကဆက်ပြချစ်စားတာတွေလည်းရှိတယ်ပေါ့ပြီးလို့ရှိရင်လည်းရွာသားတွေရဲ့အိမ်ကိုသူတို့အရာကြီးနေထိုင်ကြလို့လောက်ပြီးတော့မှဥက္ကဋ္ဌကံတွေကိုတောင်းယူချစ်စားတာတွေရှိတာပေါ့
အခုလို့စာထုတ်ထားပြီမဲ့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေလည်းမရသေးဘူးလို့လည်းဖလိုစောတော်နီကပြောပါတယ
်။ဘာမှတပြန်တယ်လို့ကျွန်တော်တော့ဘာမှသားရေးလို့ရတာပေါ့။ဟိုငင်းချင်းကြီးစကားတွေနောက်ပြီးတော့ကြည့်တတ်သေးတယ်ကြောက်လုံးပြောနေတယ်။ဒီကနေ့ကျတော့ဟောအဲ့ဒါနဲ့တက်ကြည့်လို့လုပ်နေတာကြတော့အဲ့ဒါတော့တကယ်ငင်းချင်းကြီးကိုနော်ပြတ်ဆိုင်ပြောတကယ်ဟိုမလူလားဆုံးလို့ပြောလဲဆိုတာအမှတင်ကြဖြစ်နေတာကြတော့ကျွန်တော်နားလဲတာတော့အဲ့ဒါဆက်မှတော့လေဒီသားဟိုသူ့တောက်ဝရောက်ပေါ့နော်သူ့လုပ်ပြန်လို့ခဏသူ့လုပ်သွားတာပဲ။ဒါမှတစ်ဖက်အတက်ပြတ်ဆိုင်ပြောခေါ်တော့တက်ကွက်နေတိုင်းဖြစ်နေဟာကြတော့ဒါလည်းလုံးဝတော့မဖြစ်လေရုပ်ကြည့်မှုကဘလို့ပါတီဆောက်လို့ရတဲ့အခါကျတော့ဒါဒီလိုပဲသွားနေကြောက
် TNP နဲ့၄ကီကောဒေတာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတာပါတိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေယာဉ်နဲ့ဗုံးကြဲတိုက်ခတ်မှုတွေကြောင့်ကျေးရွာတွေကဒေသခံတွေတောင်းနေချီပြီးအိုးအိမ်ပစ်ပြီးနေရာဆုံးခွာထွက်ပြေးနေရဆဲဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မတာကင်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ Federal အလားအလာဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်ဗီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွစ်ဆိုမင်းဉဏ်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 13တမမဟုတ်Tycom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့
VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။မကြာခင်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ Federal အလားအလာနဲ့ပတ်သက်လို့တုံ့တက်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ကျမတို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါ
စီဘိုးဆိုရင်3လခုရပြောက်ကင်းတယ်ဒီဘိုးကြတော့စေးတောက်ဖို့လိုမလို့ဆိုတာကိုဆရာတို့ဆက်လက်စစ်ဆေးဖို့လိုတယ်စေးတောက်မယ်ဆို
ဒါကတော့ဘီပိုးစီပိုးကူးဆက်ခံရသူတွေအတွက်ကုသတဲ့နီလန်းတွေရှိနေတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းတင်ပြမှာပါအခုတော့ဦးကျော်စန္ဒာရဲ့မြမရေးတုံ့တက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ NUG ဟာမြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဖြစ်ဖွဲ့စည်းနိုင်ရေးအတွက်မဖြစ်မနေလှုပ်ဆောင်မယ်လို့ဆိုပါတယ်။အခွင့်အရေးတွေလုတ်ပိုင်ခွင့်တွေကိုဗဟိုကခွဲဝေပေးပြီးတိုင်းရင်းသားဒေသတွေကလက်ခံရရှိနိုင်တဲ့ပုံစံမျိုးမဟုတ်ဘဲနဲ့နှစ်ဖက်အတူညှိနှိုင်းခွဲဝေမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအတွက်ဘလို့လှုပ်ဆောင်နေတယ်လေဖြစ်လာနိုင်တဲ့အလားလာကောဘလောက်ရှိတယ်လဲဆိုတာပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌဥအောင်ကြည်ညွန့်နဲ့ဥကျော်စန္ဒာတို့ဆွေးနွေးတုံ့တက်ထားပါတယ်ရှင
်ဥအောင်ကြည်ညွန့်ခင်ဗျာဒီနေ့ကျွန်တော်ဥအောင်ကြည်ညွန့်ကိုဖက်သွယ်ရတဲ့အကြောင်းညာတော့အမျိုးသားညီညွတ်ရေးအစိုးရဘက်ကတိုင်းရင်းသားစီးလုံးညီညွတ်ရေးအတွက်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးလှုပ်ရှားမှုအခြေအနေဟာလာလာဘယ်လောက်ထိရှိနေတယ်လဲဆိုတော့ဆွေးနွေးမြင်မြင်နေတဲ့ကိစ္စအတွက်ဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်ကြားလိုက်ရတာကတော့ပြီးခဲ့နှစ် 27 January မှာဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်နေတာရှိပါတယ်အဲ့ဆိုတော့အဲ့အခြေခံမှုကိုနည်းနည်းအကျဉ်းချုပ်လေးပြန်ပြီးပြောပြပါလားခင်ဗျာ
ဒီလိုခင်ဗျာဒီဟိုချာတာရဲ့အဓိကအခြေခံမူရဲ့အချက်ကတော့ဟိုမြန်မာနိုင်ငံအတွက်ဆိုရင်ခုနကဥစ္စာသာပြောသလိုပဲအနာဂတ်မှာဟိုတကယ်တမ်းတန်းတူညီများရှိပြီးတော့ကိုယ်ပိုင်ပြတ်ထန်းခွင့်ရှိတဲ့တကယ်စစ်မှန်တဲ့ Federal စနစ်ကိုတွားကြဖို့ဆိုတဲ့အာကိုအမှတ်ကံချက်ပေးကြတဲ့သဘောတူညီချက်ကြီးပဲဗျာအဲ့ဒီသဘောတူညီချက်ကိုကျွန်တော်ရေးဆွဲတဲ့အခါမှာလည်းတက်ဆိုင်ရကျွန်တော်တို့ဟိုတိုင်းနာတော်လည်းရင်းအားစုတွေအပါဝင်ပေါ့နော်အတားကြီးနဲ့ညှိနှိုင်းပြီးတော့ကျွန်တော်ရေးထားခဲ့တယ်အဲ့ဒီပုံမှာအလုံးမသဘောကျပြီးသားဖြစ်တယ်တကယ်တမ်းဆိုရင်အနာဂတ်နိုင်ငံအတွက်ဆိုရင်တကယ်ကိုပြည်နယ်ဒီမှာဟိုပြတ်ထန်းခွင့်အခြေခံအားဖြင့်ရှိနေပြီးတော့ပြည်နယ်ဒီရဲ့အကြီးအကဲအခန်းကဏ္ဍကိုသွားမယ်ဆိုတဲ့သဘောတူညီချက်ကရထားပြီးသားညာဥပမာအနေနဲ့ GDP ရေးကိစ္စရလူမျိုးဟာမျိုးမှာဆိုလို့ရှိရင်တက်ဆိုင်ရကျွန်တော် Federal Unit တွေကဥပဒေပြည်ရေးကိုကောနောက်ပြီးတော့ကျွန်တော်တို့ကျွမ်းကျန်အာဏာတွေကိုဥပဒေပြုဖို့ရောနောက်ပြီးတော့ပူးတွဲအာဥပဒေပြည်ရေးကိစ္စရတွေကို Federal Unit တွေကိုပဲပေးထားတယ်ဗျာဘဟုဥပဒေပြည်ရေးကတော့ Federal အားလုံးနဲ့တက်ဆိုင်တဲ့ဥပဒေတွေပေါ်မှာပဲပြတ်ထန်းကြမယ်ဆိုတဲ့ဟိုတိုးချဲ့ထားတဲ့အနေအထားမျိုးတွေရှိတယ်ပေါ့ဗျာနောက်တစ်ခုကတော့ဟိုဟာ Fiscal ပေါ့နော် Federal ဟိုဘဏ္ဍာရေးကိစ္စနဲ့ဒါတကိစ္စတွေအထီးလည်းပဲအခြေခံအားဖြင့်မြန်မာနိုင်ငံရဲ့အဓိကအချုပ်ချာအာဏာမှာပြည်နယ်တွေမှာရှိတဲ့ပြည်နယ်သားတွေကနေလာတယ်ဆိုတဲ့အနေအထားမျိုးအထီးကျွန်တော်တို့ပေးထားတဲ့အခြေအနေရှိပါတယ်ဗျ
။ဟုတ်ကဲ့ဆိုတော့အဓိကကတော့အခြေခံမူပဲဖြစ်တယ်စိတ်ရည်ပူရဆံတယ်သို့တော်လည်းပဲပြည်နယ်သားတွေအတွက်အဲ့ဒီဗဏ္ဍာရေးစီမံခန့်ခွဲခွင့်တို့တစ်ခါ reserve of power ပေါ့လေပါပူရှန
်
စီရင်ပိုင်ခွင့်တို့လည်းပဲသူတို့နဲ့ညှိပြီးတော့လုပ်မယ်ဆိုတော့အလားအလာကောင်းပါတယ်ဆိုတော့ဘယ်လောက်ထိများပေးနိုင်မယ်လို့များတွေ့ထားတာရှိပါလားတကယ်တော့သူတို့ကြောင်းဆိုလာ
ဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ဒီလိုအနေအထားမျိုးရတော့ပါဆိုကျွန်တော်တို့ကအခုတကယ်တမ်းပြင် coming together ဆိုတဲ့ပုံစံမျိုးနဲ့တွားကြမှာဖြစ်တဲ့အတွက်အာတို့ကတော့ဘလောက်ပဲပြီးနိုင်မယ်ဆိုတဲ့မူလပိုင်ရှင်အနေနဲ့ရပ်တည်ထားတဲ့ပုံစံမျိုးလည်းကျွန်တော်တို့မှာမရှိဘူး။ဘာလို့ဆိုတော့ကိုပေးသလောက်ပဲသူတို့ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင့်ကပ်တဲ့ပုံစံမျိုးမဟုတ်ဘူး။အဲ့တော့မြန်မာနိုင်ငံရဲ့တကယ်အနေအထားမျိုး Federal နိုင်ငံတော်တခုဖြစ်ဖို့ရအတွက်ဘာတွေလိုအပ်မလဲ။ဘယ်လူတွေပေါင်းစည်းကြမလဲဆိုတဲ့အဖြစ်မြင့်ချက်ကိုမှပဲသွားမယ့်အခြေအနေမျိုးမှရှိပါတယ်။တူတူကတော့ဘာတွေကိုဘလောက်ထိလိုချင်တယ်ဆိုတာကတော့အခုချိန်ဒီတရားဝင်တောင်းဆိုတဲ့ဘက်ကမရှိသလို ဒီဘက်ကလည်းပဲကျွန်တော်တို့ကအုံနာရှိဆိုတဲ့ပုံစံမျိုးနဲ့တို့ကတော့ဘလောက်ပဲပြီးနိုင်မယ်ဆိုတဲ့ချင်းကပ်ပုံမျိုးနဲ့ချင်းကပ်မှာမဟုတ်ဘူးအဓိကကဘာလဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း80လောက်ပြီမှရှိနေတဲ့ဟိုတန်တရားတွေနဲ့မယုံကြည်မှုတွေကိုကျွန်တော်တို့ခြေလွှားပြီးတဲ့အခါကျတော့တကယ်တမ်းယုံကြည်စိတ်ချရတဲ့အနေအထားမျိုးကိုရောက်ရှိနိုင်ရေးအတွက်သွားနေတာဖြစ်တဲ့အတွက်ဒီအဆင့်ဟာပေါ့နော်တကယ်တမ်းမျိုးလင်းတောင်းတခဲ့တဲ့ပါပင်းကဒီကဝတီနဲ့အညီသွားနိုင်မှုရာအချို့ကိုပဲကြီးမြတ်အောင်ဆောင်ရွက်ပါသွားနိုင်မယ့်အခင်းအကျင်းတစ်ခုဖြစ်တော့ကျွန်တော်တို့သုံးသပ်ထားပါတယ်ရ
ဟုတ်ကဲ့ဆိုတော့ကောင်းပါရဲ့အရင်ကရှိခဲ့တဲ့မယုံကြည်မှုတွေတန်ပြရဲ့ပတ်သက်လို့ဆိုတော့သိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကလည်းပဲတိုင်းရင်းသားတွေအတွက်ဖက်ဒရယ်ကိစ္စဆွေးနွေးမယ်သူကင်စီကန်တမကြမထားပဲဆွေးနွေးဖို့အတွက်ဆွေးနွေးဖြစ်ပါတယ်လာကြပါဆိုပြီးတော့ဖိတ်ခေါ်နေတာတွေ့ရပါတယ်အဲ့တော့ဒီမှာကျွန်တော်ဆက်သက်ပြီးနေနေတာကဒီတန်တရားတွေပတ်ပြောက်အောင်မယုံကြည်မှုတွေပတ်ပြောက်အောင်ဘယ်လောက်ထိစွန့်ဆောင်နိုင်မယ်အခြေအနေရှိနေပါလေအခုလောလောဆယ်မှာတော့ဒါစိအနာသိမ့်မှုကိုဆန့်ကျင်တဲ့အင်အားစုတွေနဲ့ညီညွတ်မှုတော့ရနေပါလေဆိုတော့ဒီညီညွတ်မှုဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးတော့ရရှိတဲ့သဘောတူညီမှုစီကိုဥတည်သွားနိုင်တယ်လို့ယူဆပါသလား
ကျွန်တော်အဲ့လိုတော့ယုံကြည်ထားတယ်ဗျာ။ဘာဖြစ်လို့အဲ့လိုယုံကြည်ထားလဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကျွန်တော်တို့ကဂန္ဓာအဖြစ်သုံးခုပေါ့။အခုကာလကတော့ကျွန်တော်တို့ဇာကာလပေါ့နော်။ဇာကာလပြီးသွားတဲ့အခါမှာဇာကာလပြီးသွားတဲ့ဆိုတော့ကျွန်တော်တို့ဆေးရနာရှင်စနစ်ကိုတော်လှန်ပေးတဲ့အနေအထားမျိုးမှာနီလန်တစ်ခုခုနဲ့ကျွန်တော်ဒီကိစ္စကိုကျော်လွှားနိုင်ခဲ့ပြီဆိုရင်နောက်တစ်ဆင့်ဂျာထဲမှာကျွန်တော်အသွင်ကူးပြောင်းရေးကာလကိုသွားမယ်လို့ကျွန်တော်တို့ဟိုရုတ်မှတ်တရအနေထားတယ်။ဒီအသွင်ကူးပြောင်းရေးကာလထဲမှာဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံတနိုင်ငံလုံးရဲ့အနာဂတ်ဖယ်ရယ်အတွက်တကယ်ဖယ်ရယ်ဒီ constitution တစ်ခုကိုပေါ်ပေါက်ဖို့ရတယ်အဲ့ဒီမှာကျွန်တော်တို့ကတိုင်းရင်းသားတွေနဲ့အားလုံးတန်းတူညီမျှဆိုတဲ့ပုံစံမျိုးနဲ့အားလုံးတိုင်ပင်ဆွေးနွေးပြီးတော့ကျွန်တော်ရေးဆွဲသွားကြမယ်ရေးဆွဲသွားပြီးအဲ့ဒီရေးဆွဲထားတဲ့အပေါ်မှာမူတည်ပြီးတော့လည်းပဲအဲ့ဒီတချင်မှာဆိုရင်ကျွန်တော်တို့ဒီလူမှုဆန္ဒခံယူမှုတွေလုပ်မယ်အဲ့ဒီလိုအနေအထားမျိုးတွေလုပ်တဲ့အခါမှာဘာနဲ့သွားပြီးတော့တူလဲဆိုရင်အေးတို့ကတော့ဘယ်လိုပဲဖြစ်ဖြစ်ဟေးငါတို့နဲ့တဘောတူလို့ရှိရင်ဗာရမယ်ဆိုတဲ့ပုံစံမျိုးနဲ့ပြောခဲ့တဲ့ဟိုမတီနိုင်တဲ့ဂတိတွေကိုကျွန်တော်တို့ပေးထားတာမျိုးပဲနဲ့အောင်မြင်အောင်လုပ်မယ်ဆိုတဲ့တန်တိတ်ထန်ချထားတဲ့အခြေအနေမျိုးဟာတကယ်တမ်းသွားရမယ်လမ်းကြောင်းတွေအကောင်းဆုံးနည်းလမ်းလို့မြင်တယ်အခုစစ်ဆောင်စီကတော့ဗျာအခုလောလောဆယ်လုံးတော့ပြည်အောင်သွားမယ်လို့ဘာလုပ်မယ်လို့ပြောတယ်ဒါမှမဟုတ်တကယ်တမ်းတမန်ကြီးကိုပြန်ကြည့်လို့ရှိရင်ပေးထားတဲ့ဂတိဘယ်နဲ့ခါတီးခဲ့ဘူးတလဲဆိုတဲ့တမန်ကြီးကိုပြန်ပြီးကြည့်တဲ့အခါမှာကျွန်တော်တိုင်းရင်းသားတော်လှန်ရေးအင်အားစုလည်းကောင်းကောင်းသဘောပေါက်နေတဲ့အနေအထားရှိတယ်လို့တော့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တခုဒီညာမေးကတချို့တိုင်းရင်းသားတွေကNUG မတိုင်ခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဂတိကိုလည်းပဲသူတို့ကတန်ပြန်ရှိနေကြဆဲလို့ကျွန်တော်ကြားမိပါတယ်ဆက်အဲ့ဒီကိစ္စနဲ့ပတ်သက်တော့ဦးအောင်ကျွန်တော်ဘာပြောချင်ပါလဲ
အဲ့ဒီကိစ္စမှာလည်းတကယ်တမ်းဟိုပြီးခဲ့တဲ့တက်တန်းလုံးကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတစ်ခုဖြစ်ခဲ့တယ်ဆိုတာမှန်ပေမဲ့လို့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့သဘောမတူရင်လုံးလုံးမရတဲ့အကန့်အသတ်တွေအများကြီးကြားထဲမှာဆောင်ရွက်ခဲ့ရတဲ့အနေအထားမျိုးတွေရှိတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2020ရွေးကောက်ပွဲရဲ့ကြီးညာစာရမ်းမှာကျွန်တော်ဟိုတော့ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်နဲ့လက်လျောညီထွေဖြစ်စေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတာကိုကျွန်တော်ဥတည်ပြီးတော့ကြီးညာပြီးတော့ကျွန်တော်တို့ဟိုရွေးကောက်ပွဲဝင်ခဲ့တာဖြစ်ပါတယ်။အဓိကအရေးကြီးတာကအနာဂတ်ကိုတကယ်ဆောင်ရွက်တဲ့အခါမှာအခုလိုတိပြက်ကွက်မှုမျိုးကိုမဖြစ်နိုင်စေမဲ့ coming together ဆိုတဲ့ပုံစံမျိုးနဲ့ညှိနှိုင်းဆောင်ရွက်နိုင်တဲ့အခဲချင်းတစ်ခုဟာအဲ့ဒါကိုကျော်လွှားသွားနိုင်မယ်လို့တော့ကျွန်တော်ယုံကြည်ထားတယ်ဗျာ
နောက်တစ်ခုကအဲ့ဒီ NUCC ဆိုပြီးတော့မကြသိမီရလည်း2022ဘက်မှာလောက်လာတဲ့အခါမှာသူ့အဖွဲ့တော်တော်များများကိုညွှန်းထားပါတယ်ပါဝင်ကြတယ်အဲ့ဒီမှာအဓိကအရေးကြီးတာကလောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေရဲ့အခမ်းကဏ္ဍဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ကြီးရဲ့ပါဝင်တက်ကြွမှုသူတို့ရဲ့ဆရာထက်သန်မှုကိုဘလောက်တွေးခဲ့ရပါလဲခင်ဗျာ
ဒီတော်လိုင်းရဲ့ကြီးကပြည်သူတရားလုံးကဟိုတောင်တန်းကောမြေပြန်ကိုကြီးလက်ကောမြို့ပြရောအားလုံးပါဝင်လာတာဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်ညီညွတ်တဲ့အစိုးရတစ်ခုကိုဖော်ဆောင်ဖို့ရန်အတွက်ဆိုပြီးတော့ကျွန်တော်တို့တကယ်တော့ NUCC ဆိုတဲ့ platform ကိုစပြီးကျွန်တော်တို့ဟိုစီစဉ်ဆောင်ရွက်ပြီးတော့အခုချတာကိုကျွန်တော်တို့ account ထဲပေါ်ဆောင်ရွက်ခဲ့တာပါအဲ့ဒီအပေါ်မှာမူတည်ပြီးတော့လည်းပဲအခုတည်တဲ့အတိုင်းပဲကျွန်တော်မျိုးသားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့ကျွန်တော်ဆောင်ရွက်နေတဲ့အနေအထားမျိုးမှာရှိပါတယ်အဲ့တော့တွေးနွေးရတာတွေပြောဆိုရတာတွေညှိနှိုင်းရတာတွေကျွန်တော်တို့ရှိမယ်ဒါမှမဟုတ်အဲ့ဒါဒီပေရင်းကျွန်တော်တို့အကောင်းဆုံးလမ်းကြောင်းပေါ်ကိုရွေးချယ်နိုင်တယ်လို့တော့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့ညီနိုင်ဆွေးနွေးတာဟာတိုင်းရင်းသားအင်အားစုဘယ်နှစ်ဖွဲ့လောက်ကိုများညီနိုင်ဆွေးနွေးနေမှာအားလုံးနဲ့လက်လမ်းပြပါကြခင
်ဗျာအတော်များများကတော့ကျွန်တော်လက်လမ်းမိတယ်ဒါမှမဟုတ်အချစ်တော်သံတားရေးအခြေအနေအကြောင်းအမျိုးမျိုးပြတချို့က condition တွေကိုကျွန်တော်တို့နားလည်ပေးရတာတွေလည်းဟုတ်ရှိပါတယ်အဲတချို့ကိစ္စရဲ့ဒီကပူပေါင်းပါဝင်မှုတွေပဲအတိုင်းတာအတိပဲအဆင့်အထိဘသူတွေဘလို့ပါနေတယ်ဆိုတဲ့အနေအထားမျိုးတွေကအခုလောလောဆယ်ရှိနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကပြန်လာနားလည်မှုတွေထားထားတဲ့အခြေအနေမျိုးတွေလည်းရှိပါတယ်ဗျာ
ဟုတ်ကဲ့ တချို့တိုင်းသားတွေကဒီ federating units ဘယ်နှခုပါမယ် federal ပြည်ထောင်စုဖွဲ့စည်းရင်ဆွဲကြရတယ်နည်းဆော့ရတက်ချင်ကြပါလေအခုတိုင်းသားပြည်နယ်စစ်တေးကဖြစ်နေရဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့လိုမခွဲခြင်းဘူးပြည်နယ်ဘယ်နှခုသာဖြစ်စေခြင်းလဲဆိုပြီးတော့ central နေရဲ့ဖွဲ့စည်းတချို့လည်းရှိပါတယ်အဲ့ဒီကိစ္စရောပြောစရာတစုံတရာရှိပါလား
အခုလက်တလို့တော့မရှိသေးပါဘူးကြီးအဲ့တော့အဲ့ဒါလည်းပဲခုနကကျွန်တော်ပြောသလိုပဲကျွန်တော်တို့ဟိုဟာဘလို့တူကူပြောင်းရင်အဲကာလရောက်သွားပြီတခါတကက်ဖေဗယ်စနစ်ကိုဘယ်လိုတည်ဆောက်ရမလဲဆိုတော့ပြည်သူတွေရဘယ်လိုရှိတယ်လဲအဲကျွန်တော်တို့ဟိုမြန်မာအပါအဝင်တိုင်းရင်းသားအားလုံးရဲ့အခြေအနေကဆန္ဒကဘယ်လိုရှိတယ်လဲတကယ်တော့နိုင်ငံရဲ့အနာဂတ်တွေဘယ်ဟာအကောင်းဆုံးဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အဲ့ဒီအချိန်မှာအခြေအနေနှိမ့်နိုင်ဆွေးနွေးရမှာဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးမှာပြောဆိုချက်တွေဟာကျွန်တော်ထည့်သွင်းစဉ်းစားထားရမယ့်အချက်လက်တွေနဲ့ပဲရှိပြီးတော့နှိမ့်နိုင်ရန်ကိစ္စရပ်များအဖြစ်ပဲကျွန်တော်တို့ထားထားရအောင်လို့မြင်ပါတယ်ဗျာ
ဆိုဒီကိစ္စရဲ့ time frame အချိန်ကန့်သက်ချက်တော့ထားလို့မရသေးဘူးထင်ပါတယ်နော်
ဟုတ်တယ်ကျွန်တော်တို့ကတော့အချိန်ကန့်သက်ချက်ထားလို့မရသေးဘူးကျွန်တော်အမြန်ဆုံးဖြစ်နိုင်လို့ရတော့ကိုတော့ကျွန်တော်နီလန်းပေါင်းစုံနဲ့ကြိုးစားနေတဲ့အနေအထားမှာရှိပါတယ
်တကယ်တော့ဒီကိစ္စကအပြောလို့တော့အလုတ်ခက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသမိုင်းကဆက်စပ်ပြခဲ့ပြီးဖြစ်ပါတယ်ဆိုတော့ဥအောင်ကြည်ညိုအနေနဲ့ဒီကိစ္စကတကယ်ဖြစ်လာရမယ်လို့ဘာကြောင့်အခိုင်အမာယုံကြည်နေရသလဲလို့မေးဥအောင်ကြည်ညိုဘယ်လိုဖြစ်မလဲခင်ဗျာနောက်ဆုံးအနေနဲ့ဖြစ်ပြီးတော့
တကယ်တမ်းဆိုရင်ကျွန်တော်တို့ရဲ့ဒီတက်တန်းတက်လျှောက်လို့မှာအခုဆိုရင်ဗျာအသက်80ဝန်းကျင်လောက်မှာရှိတဲ့တက်တန်းတက်လျှောက်လို့မှာဘယ်လိုအာဏာရှင်စနစ်မျိုးတွေရဲ့အုပ်ချုပ်မှုအောက်မှာနေထိုင်လာခဲ့ပြီးတော့ကျွန်တော်တို့ရဲ့သားသမီးတွေရဲ့အနာဂတ်ကိုဘလောက်ထိကျွန်တော်တို့ဟိုဇတိကိရတယ်လဲဆိုတာအားလုံးသိပြီးသားဖြစ်တဲ့အနေအထားမျိုးမှာရှိတယ်အဲ့ဒီလိုနိုင်ငံမျိုးမှာကျွန်တော်တို့ရဲ့နောက်ထပ်လာမယ့်မျိုးဆက်သစ်လူငယ်တွေနဲ့ကျွန်တော်မျိုးဆက်သစ်သားသမီးတွေကိုဘယ်လိုနည်းနဲ့မှမထားခဲ့နိုင်တော့ဘူးဆိုရင်အဲ့ဒီတောင်ဝင်ကျွန်တော်ဒီကနေ့ရှိနေတဲ့ပြည်သူတရားလုံးနဲ့ဒီနေ့တောင်ဝင်ရှိနေတဲ့ပုံကိုယ်တွေအားလုံးရဲ့ပခုံးပေါ်မှာရောက်ရှိနေကြတယ်ဆိုတာထင်ရှားဖြစ်တယ်။ဒါကြောင့်မလို့ဒီလိုအခြေအနေမျိုးမှာတလောက်ရက်ဆက်တဲ့ဟိုဟာကြမ်းကြုတ်တဲ့တဏှာပြည်သူဖြစ်စည်းခြင်းနဲ့ချင်းကြောက်ခြင်းဖိနှိပ်ခြင်းဆိုတဲ့လမ်းကြောင်းမျိုးအတိုင်းအခုလိုသွားနေတဲ့အနေအထားမျိုးရဲ့အောက်ကိုပြန်ရောက်ရှိသွားမယ်ဆိုရင်အနာဂတ်ကျွန်တော်တို့ရဲ့ဘဝရဲ့လွတ်မြောက်မှုကဘယ်လိုမှလမ်းမမြင်ကမ်းမမြင်ဖြစ်တော့မယ့်အနေအထားမျိုးရှိတဲ့အတွက်ဒီအခြေအနေမျိုးမှာကျွန်တော်ပို့ပြီးတော့ကြံ့ကြံ့ခံခံနေရှိသလောက်အင်းအားနဲ့ဝိုင်းဝန်းပြီးတော့တင်းကြီးတင်းညွတ်တဲ့တွန်းလှန်သွားကြရမယ်နီလန်းကလွယ်ပြီးတခြားနီလန်းမရှိဘူးဆိုတဲ့အနေအထားမျိုးကိုပဲကျွန်တော်ပြောချင်တယ်ဗျာအဲ့တော့လက်ရှိအခြေအနေမျိုးကဘာကောင်းလဲဆိုရင်ကျွန်တော်တို့ကဟိုဖိနှိပ်ခြင်းကြောက်ရွံ့ခြင်းကိုလုပ်တဲ့အတွက်ကြောင့်မလို့ကြောက်ချင်းတရားကြောင့်ကျွန်တော်အရှော့ပေးလိုက်ရမယ်ဆိုတဲ့အနေအထားမျိုးမဖြစ်အောင်ကျွန်တော်အင်မတန်ကြံ့ခိုင်နေစင်းနဲ့အခုအောင်စိတ်ကိုမွေးပြီးတော့အောင်နိုင်ခြေကိုဆက်ပြီးကြိုးစားအထုတ်သွားကြရမယ်ဒီချိန်မှာကျွန်တော်အားလုံးညီညီညွတ်ညွတ်နဲ့အပြန်လာနားလည်မှုအပြည့်တိဆောက်ထားနိုင်မယ်ဆိုဒီပွဲကမုန်းချအောင်မြင်မယ်လို့ပဲကျွန်တော်ပြောချင်ပါတယ်ည
ကျောင်းဆန္ဒရဲ့မြမရေးတုံးသက်ချက်အစီအစဉ်မှာရှင်ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်ကိုဆက်သွယ်မေးမြန်းခဲ့တာပါ VOA မြမပိုင်းအစီအစဉ်ကိုနနက်ခင်းအစီအစဉ်တွေကိုမြမစံတော်ချိန်နနက်6နာရီကနေ9နာရီထိလိုင်းတိုမီတာ3249ရုပ်အပြင်လိုင်းလက်မီတာ190 kHz 1505ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ဘီပိုးစီပိုးကူးဆက်ခံရပြီဆိုရင်ကုသတဲ့နီးလန်းတွေရှိနေပြီဖြစ်တာကြောင့်စိတ်ပြက်အားငယ်စရာမလိုပဲနားလေတကြွန်းနဲ့ဆရာဝန်တွေနဲ့အမြန်ဆုံးတိုင်ပင်ကုသတင်တဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ရှင
်အတဲ့အောင်တော့ဘီပိုးနဲ့စီပိုးကူးဆက်ခံရပြီဆိုရင်ကုသတဲ့နီလန်းတွေရှိတာကြောင့်စိတ်ပြက်အားငယ်စရာမလိုပဲနားလေတကြမ်းနဲ့ဆရာဝန်တွေနဲ့ပြသတိုင်ပင်တင်ပါတယ်အတဲ့အောင်တော့စီပိုးကိုပျောက်ကင်းအောင်ကုသနိုင်တဲ့နီလန်းတွေရှိနေပြီးဘီပိုးကိုတော့ပျောက်ကင်းအောင်မကုသနိုင်ပေမဲ့အသေးကင်ဆာရောဂါဖြစ်တဲ့အခြေအနေမရောက်အောင်ထိန်းထားနိုင်တဲ့ကုသနည်းတွေရှိတယ်လို့အထွေထွေရောဂါအထူးကူဆရာဝန်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အတဲ့
အောင်တော့ဘီပိုးစီပိုးရှိသွားပြီဆိုရင်ဆရာတို့ရှိမှာတော့ကုသလို့ရတယ်လို့ပြောခဲ့ပါတယ်စီပိုးဆိုရင်3လကိုရပြောက်ကင်းတယ်ဒီပိုးကြတော့ဆေးတောက်ဖို့လိုမလို့ဆိုတာကိုဆရာတို့ဆက်လက်စစ်ဆေးဖို့လိုတယ်ဆေးတောက်မယ်ဆိုလို့ရှိရင်ဆရာတို့ကတရအောင်တာဝဒီပိုးကနေတဲကျစားဖြစ်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်ဒါပေမဲ့အတဲအောင်တာဝဒီပိုးကုသဆေးရတော့ဆရာတို့ကအရှိတဖြစ်တောက်တော့မှာဖြစ်ပါတယ်ဘာကြောင့်ဆရာဝန်နဲ့စနစ်တကျတေချာတိုင်ပြဖို့လိုပါတယ်ဒီပိုးပြောက်ကင်းအောင်ကုသလို့မရသေးပါဘူးဒါပေမဲ့ဒီပိုးကြောင့်ဖြစ်တဲ့တဲကျစားမဖြစ်အောင်တော့ကာကွယ်တားဆီးဖို့ကြတယ်ဒါကြောင့်မလို့ဒီပိုးကာကွယ်ဆေးရတစ်သက်လုံးနဲ့တော့တော့ဘူးလိုအပ်နိုင်တဲ့အတွက်ကြောင့်ဆရာဝန်နဲ့တိုင်ပြီးတော့ကုသမှုခံသွားမှာဖြစ်ပါတယ်
Adanya orang tua si boku dah mukhan ubi le tu lewe pipi, si boku dah zigo tau ni ada tu lewe pipi. Adakah sahaja macam ni yang mahu surau gu sosot dia orang sendat sisi mulai macam mana pilu pilih ni elu dia awal. Adakah sahaja gu sosot dia ni kuda mukhan ilai mesuhi, tau kimo yang kanu lomnya lelu, jadi umah jangan agak lupa awal. Rasanya si
boku si boku dah pilih lelu, si boku kuda pilih lelu, si boku ini aku dah si tau ni le tu le ni ni ko, hari sepiro. เสียบุหรี่เด็กคนนั้นทุกเดือนเราเสียรู้ว่าเจ้าตากันเด็กแก่สามเจ็ดตัวมาเจ้าคนนั้นเราเด็กแก่สามไม่ใช่อังดูนี่เนี่ยจุดที่สี่อังวะบาลีสามยันรู้ยากเลยสุดหรอที่การอาจจะเสียรู้ว่าอัตราสองยันอยู่ในนี้เสียรู้ว่าเด็กแก่สามเจ็ดตัวมูสองสี่ตีบาทสองสี่ตีบาทเป็นเลยสุดเพราะสิ่งกุฎาลัยเมื่อสุดนี้กูเสียยันนี้ยังไงเนาะอัตเทียบกับเรื่องนั้นมาเจ็บบาทแต่จำรู้ที่โบสถ์ที่โบนั้นเดี๋ยวเราที่โบกุฎาบิดูเดี๋ยวเราว่าที่โบกุ စစ်ဆေးဖို့ဖြစ်ပါတယ်။သွေးထဲမှာဆိုလို့ရှိရင် alpha keto protein လို့ခေါ်တဲ့ဒီအသည်ကစားမှာတက်တဲ့ဓာတ်ကိုတိုက်တာစစ်ဆေးလို့ရတယ်။အဲ့တော့ဒီတစ်ခုဒီအသည်ကစားအတွက်ကိုဆရာတို့ကအတော်ဆောင်ရိုက်ပြီးတော့အဲချိုတင်သိရှိအောင်ဆောင်ရွက်ထားလို့ရပါတယ်ပေါ့နော်
။ဘီဘိုစီဘိုကုဆက်ခံရပြီးတဲ့နောက်မှာအသည်ကစားယောဂအခြေအနေကိုမရောက်ရှိခင်မှာအသည်၆တဲ့အခြေအနေကိုအရင်ဆုံးကြုံတွေ့ရနိုင်ပါတယ်။အသေး၆တဲ့အခြေအနေကိုသိရှိအောင်ဆန်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အချိန်မမှန်ဆန်းသက်စစ်ဆေးပေးမယ်ဆိုရင်ယောဂကိုစောစောတည်ပြီးအကျိုးကျေးဇူးများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျော်တိုင်ကအခုလိုရှင်းပြပါဗျာ။
နောက်တစ်ခုကတော့ဒီအသေးဟောင်းသားကစီပိုးဆိုလို့ရှိရင်ဆရာတို့ကအသေးကစားမဖြစ်ခင်မှာအသေး၆ယောဂဆိုတာဖြစ်ပါသေးတယ်။နောက်တစ်စက်စက်သွားတာပေါ့။အဲ့တော့အသေး၆ယောဂဖြစ်ပြီလားမဖြစ်ဘူးလားဆိုတာကိုဆရာတို့ကသိရှိဖို့ဆိုလို့ရှိရင်ဒီ fibro scan လို့ခေါ်တဲ့အသေးမှာကျွတ်မှုတော့ကိုစစ်ဆေးတယ်အာထရာဆောင်းရိုက်ပြီးတယ်စစ်စီလို့ရပါတယ်ပေါ့နော်ဆိုတော့ဒီအားလေးတွေကိုဆရာတို့ပုံမှန်အားဖြင့်နှစ်စဉ်စစ်ဆေးသွားတာမျိုးလေးတွေလုပ်တယ်အဲ့ဒီပါမှာအကယ်၍ဘူမန္တာလေးတွေတွေ့ခဲ့ရင်တော့ဆက်ပြီးတော့ဒီ CT တက်မှန်ရိုက်တာတို့ MRI ရိုက်တာတို့စသည်အားဖြင့်ဓာတ်တွေကိုဆက်လက်စစ်ဆေးပြီးတဲ့အခါမှာခွဲစိတ်ကုသနိုင်တဲ့အဆင့်ဆိုလို့ရှိရင်တော့ဆရာတို့က90%နိုင်ငံတောက်ကင်းသွားမှာဖြစ်ပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်တော့ဒီ Vivo C ကိုမဖြစ်အောင်ကြိုတင်ပါခွင့်မယ်ဖြစ်ခဲ့ရင်ကုသမယ်ကုသနေခြင်းမှာနောက်ထပ်တဲကိစားအသေးချောက်ခြင်းမဖြစ်အောင်ဘုံဘုံဖြစ်တာကိုကြိုတင်သိရှိအောင်စက်တတ်တဲ့စစ်စီးနည်းလေးကိုစစ်ဆေးသွားမယ်ဆိုရင်ဆရာတို့ကဒီတဲကိစားကိုကြိုတင်စောစီးတွေ့ပြီးတော့ပျောက်ကင်းအောင်ကုသပေးသွားနိုင်မှာဖြစ်ပါတယ်။နောက်ဒါကြောင့်မလို့ဆရာတို့ကဒီဒီဘိုးစီဘိုးရှိတဲ့လူတွေနဲ့လည်းဒါစိတ်ဟိုစိတ်ပြတ်ကြမရှိဘူး။ကိုကုသတဲ့ဥရောကိုလည်းစိတ်ယူထားမယ်။တစ်ဖက်ကလည်းဒီစက်တတ်မဲ့ဟာတွေကိုညွှန်ကြားချက်တိုင်းစက်တတ်သွားမယ်ဆိုရင်တော့တဲ့ကစားဖြစ်ခါသားပါလို့ဆရာကကုသပြောင်းပြေးတိုင်းမှာဖြစ်ပါမယ်လို့ဆရာကထပ်ပြီးတော့အတိပေးချက်ပါတယ
်ဘီဘိုးစီဘိုးကုဆက်ခံရပြီဆိုရင်ကုသတဲ့နည်းလမ်းတွေရှိနေပြီဖြစ်တာကြောင့်စိတ်ပြတ်အားငယ်စရာမလိုပဲနားလည်တကြတဲ့ဆရာဝန်တွေနဲ့အမြန်ဆုံးပြသတိုင်ပင်သင့်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်လည်းတော့
ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင် VOA မြန်မာပိုင်းကအခုဒီရေဒီယိုအချိန်နဲ့တပြေးညီတင်ဆက်နေတဲ့အချိန်နဲ့အတူ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကအပတ်စဉ်ကဏ္ဍတွေကိုနေ့စဉ်တင်ဆက်နေရမှာဒီကနေ့ညမှာထုတ်လွှင့်မယ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဦးအောင်ခင်ရဲ့မြမကြီးတုံးတက်ချက်အစီအစဉ်မှာတော့
မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့တရားခွန်နဲ့မမရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရပြီ
းဒါကတော့စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ PDF တပ်တွေဟာကနအူးမှာတူမီတနက်တေတာရှိခဲ့ရခိုင်မင်းအခုတော့ရှော့တိုက်ဒုံးတွေအထိတီထွင်သုံးဆွဲလာကြတာကိုသုံးသက်ဆွေးနွေးထားတာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့အားကစားကဏ္ဍကိုတင်ဆက်မှာပါဒီတစ်ပတ်အားကစားကဏ္ဍအတွက် Chelsea အသင်းကိုရောင်းချမဲ့ပုံမှာ Premier League အမှုဆောင်အရာရှိချုပ်ရဲ့သဘောထားအပါအဝင်နိုင်ငံတကာသတင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီတစ်ပတ်ဥရောပကမော်လုံပွဲတွေမှာတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာဆန့်ကျင်ပြီးယူကရိန်းဘက်ကရည်တည်ချက်ကိုဆက်ပြီးတော့ပြသခဲ့ကြပါတယ်။ Premier League မှာဆိုရင်လည်းအသင်းတွေကယူကရိန်းအလံဒီစစ်ပွဲအလုံးမရှိဆိုတဲ့အစားတန်းတွေနဲ့ဒီစစ်ပွဲကိုဆန့်ကျင်ကြပြသခဲ့ကြပါတယ်။ Man United နဲ့ Man City တို့ရဲ့ပွဲမှာလည်းနှစ်ဖက်အသင်းသားတွေဟာ
ဝမ်းမစားခင်မှာစပွဲလို့မရှိဆိုတဲ့စာရန်ပါတဲ့ဒီချက်တွေကိုဝစ်ဆင်ခဲ့ကြသလိုအသင်းကောင်းဆောင်တွေကလည်းယူကရိန်းအလံအယောင်နဲ့လက်ပတ်တွေကိုပတ်ခဲ့ကြပါတယ်အခုလိုပရီးမီယာလိဘွဲတွေကရုရှားရဲ့ကြီးကျော်စစ်ကိုကန့်ကွက်ကြောင်းပြသခဲ့တာကြောင့်ရုရှားရဲ့မဟာမိတ်ဖြစ်တဲ့တရုတ်မှာတော့ပရီးမီယာလိဘွဲတွေထုတ်လွှင့်ပြသတဲ့ရုပ်သံလိုင်းကအခုဘက်မှာပရီးမီယာလိဘွဲတွေကိုမပြဖို့ဆုံးဖြတ်ခဲ့ပါတယ်ဒါပြင်ဂျာမနီနဲ့တခြားနိုင်ငံတွေအပါအဝင်အင်္ဂါနေ့ကကစားခဲ့တဲ့ဥရောပချန်ပီယံစ်လိဂ်ဘောလုံးပွဲတွေမှာလည်းဒီစစ်ပွဲကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြပြီးတော့ဘောလုံးလောကတစ်ခုလုံးကယူကရိန်းနဲ့အတူရပ်တည်ပြီးစစ်ဆန့်ကျင်ကြောင်းကိုပြသခဲ့ကြပါတယ်။အချိန်ထဲမှာပဲပရီးမီးယားလိဂ်ဘက်ကလည်းရုရှားနိုင်ငံမှာပရီးမီးယားလိဂ်ဘောလုံးပွဲတွေထုတ်လွှင့်ပြသခွင့်ကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ပရီးမီးယားလိဂ်ပွဲတွေကိုထုတ်လွှင့်ပြသခွင့်ကိုချက်ချင်းရပ်ဆိုင်းဖို့အင်္ဂါနေ့မှာဆုံးဖြတ်လိုက်တာကြောင့်မနှက်ဖြန်ကစားမဲ့ပွဲစဉ်၄ခုကိုလည်းရုရှားမှာဖျားသခွင့်ရတော့မှာမဟုတ်ပါဘူး။ဥရောပချန်ပီယံစ်လိဂ်ဘောလုံးပွဲတွေမှာတော့ Bayern Munich နဲ့ Liverpool အသင်းတို့ Quarter Final ကိုတက်သွားကြပြီဖြစ်ပါတယ်။ဒုတိယဆင့်ရှုံးထွက်ဒုတိယကျော့ပွဲတွေကိုမနေ့ကကစားကြတာမှာ Bayern Munich က Red Bull Salzburg ကို9ဂိုးတကူနဲ့အပြတ်သတ်နိုင်ပြီးတော့နှစ်ပွဲပေါင်း8ဂိုး2ဂိုးနဲ့ Quarter Final ကိုတက်သွားပါတယ်။ဒီပွဲမှာ FIFA ရဲ့အကောင်းဆုံးဘောလုံးသမား Lewandowski က Bayern အတွက် Hat-trick သွင်းယူပေးခဲ့ပါတယ်။လီဗာပူးနဲ့အင်တာမီလန်ပွဲမှာတော့အင်တာကတကူကူမရှိနဲ့နိုင်ပေမဲ့နှစ်ပွဲပေါင်းရလဒ်မှာတော့လီဗာပူးက2ဂိုးတကူနဲ့နိုင်လို့ quarter final ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့ညမှာတော့ Real Madrid နဲ့ PSG, Man City နဲ့ Sporting Lisbon တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ England Premier League ဘောလုံးပွဲတွေဘက်ကိုဆက်ရရင်တော့ဒီတစ်ပတ်မှာ Manchester Derby ကိုကစားခဲ့ကြပြီးတော့ဒီပွဲမှာ Champion Man City ကမြို့ကန်ပြိုင်ဘက် Manchester United ကို4ဂိုးတကူနဲ့အပြတ်အသတ်နိုင်သွားပါတယ်။မန်စီးတီးအတွက်ဂိုးတွေကိုဒဘရိုင်းနာနဲ့မာရက်စ်တို့ကနှဂိုးစီသွင်းပေးခဲ့ပြီးတော့မန်ယူအတွက်တော့ဂျေဒင်ဆန်ချိုကသွင်းပေးခဲ့တာပါမန်စီးတီးနည်းပြဂွာဒီယိုလာကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့သူ့အသင်းရဲ့ကစားပုံကိုချီးကျူးလိုက်ပါတယ
် I think everything is difficult everything is complicated the opponents are so good and today with this play especially in the second half but
ဒီမှာတိုင်ပဲ့အသင်းတွေကတကယ်ကောင်းပြီပွဲကစားရတာခက်ခဲရှုပ်ထွေးပါတယ်ဒီနေ့ကတော့ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါလေအထူးသဖြင့်ဒုတိယပိုင်းမှာပါပထမပိုင်းတုန်းကကျွန်တော်တို့ကသူတို့လမ်းကြောင်းတွေမပိတ်နိုင်ခဲ့လို့သူတို့ဘက်ကတံပြန်တိုက်စစ်တွေလုပ်နိုင်ခဲ့ပြီးဒုတိယပိုင်းမှာတော့ကျွန်တော်တို့အကောင်းဆုံးကစားနိုင်ခဲ့ပါလေကျွန်တော်တို့အသင်းကိုသုံးသပ်ပြီးအများဆုံးဝေဖန်တာကျွန်တော်ပါဒါပေမဲ့ကစားတာကောင်းတဲ့အချိန်မှာလည်းကောင်းတယ်လို့ပြောပါလေဒီနေ့ဒုတိယပိုင်းကစားတာကတော့တကယ်ကိုကောင်းပါလေ
ဗြိတိန်ကရုပ်သံမီဒီယာတွေမှာဘောလုံးပွဲဝေဖန်သူတွေလုံနေကြတဲ့မန်ယူကန်ဝင်ကစားသမားကြီးတွေဖြစ်တဲ့ Roy Keane, Gary Neville နဲ့ Bosco တို့ကလည်းမယူသိရဲ့ကစားပုံကသာမကကစားသမားတွေရဲ့စိတ်ဓာတ်နဲ့ဂျိုးပန်းအားထုတ်မှုကိုလည်းမိကုန်းတွေထုတ်လိုက်ပြီးတော့မယူကစားသမားတွေဟာပွဲမပြီးခင်မှာကလေးကအရှုံးပေးနေကြပြီဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်ဆိုတော့မယူနီးပြရန်နစ်ကရောဒီပွဲမှာဘယ်လိုမြင်ပါသလဲ
To be honest I didn't have the impression that they didn't try but as I said it's difficult
because my nine year you know ကစားသမားတွေဘက်ကအားမစိုက်ပဲမကြိုးပမ်းဘူးလို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့၃ခုတကူဖြစ်သွားတဲ့အချိန်မှာမန်စီးတီးလိုအသင်းမျိုးနဲ့ကစားရတာခက်ပါတယ်။သူတို့ကကမ္ဘာပေါ်မှာဘောလုံးပိုင်ဆိုင်မှုအကောင်းဆုံးအသင်းပါ။ပွဲရလည်းခက်ပါတယ်။ကျွန်တော်အနေနဲ့ကတော့ကစားသမားတွေဘက်ကအားမစိုက်ဘူးဆိုပြီးတယောက်ကမှအပြစ်တင်လို့မရပါဘူး။ဒါပေမဲ့ပွဲကတတိယကူပြေးလိုက်ရတဲ့အချိန်မှာတော့တကယ်ကိုကစားဖို့ခက်သွားတာပါ
။ဒီဘက်မှာမန်စီးတီးအသင်းကစားတာမယူတဲ့အဆောစသားလုံးနဲ့ဆိုပေမဲ့လည်းမယူအသင်းပြေးလိုက်ရတဲ့ဂိုးတွေကပထမ၃ဂိုးကတော့မန်စီးတီးကောင်းတယ်ဆိုတာထက်မယူအသင်းရဲ့ခံစစ်ဉာဏ်ဖြင်းမှုကြောင့်ရသွားတာကယာကိုင်းလုံးပိုများတယ်လို့ပြောရမှာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်မန်စီးတီးကမပေးစရာမှလီဗာပူးထက်6မှတ်အသာနဲ့ဆက်လက်ဦးဆောင်နေပြီးတော့မယူကတော့ဒီပွဲရှုံးလိုက်တာကြောင့်15နေရာကိုရောက်သွားပြီးတော့လာမယ့်ဘောလုံးရာသီချန်ပီယံစ်လိဝင်ခွင့်ရဖို့အခြေအနေကလည်းပိုပြီးတော့မရေမရာဖြစ်လာနေပါတယ်ခင်ဗျာ။ရုရှားကယူကရိန်းကိုစီးရဲရကျူးကျော်တိုက်ခိုက်မှုတွေလုပ်လိုက်တာကြောင့်ကမ္ဘာတော်မှာရုရှားပေါ်အေးအေးယူပိတ်ဆို့မှုတွေလုပ်လာနေချိန်မှာပဲချယ်ဆီအသင်းပိုင်ရှင် Roman Abramovich ကလည်းအသင်းကိုရောင်းမယ်ဆိုပြီးတော့ပြီးခဲ့တဲ့ပတ်မှာကြေညာလိုက်ပြီးအခုလိုအသင်းကိုရောင်းဖို့ဆုံးဖြတ်လိုက်တဲ့ပုံမှာ Premier League ရဲ့အမှုဆောင်အရာရှိချုပ် Richard Master ကကြိုဆိုလိုက်ပါတယ
် I think it's the right decision. I think the situation has escalated incredibly quickly over the last 7 days.I think he's come to the right conclusion.
ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းစီးရေးအရှင်ကအလွန်မြင့်တက်နေပြီးအခြေအနေတွေကအလွန်ဆိုးလာနေတယ်လို့ထင်ပါတယ်။သူ့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုလက်ရှိအခြေအနေမှာဒါကရေရှည်ထိန်းထားဖို့လည်းမလွယ်ပါဘူး။
အဲ့ဒီတော့သုံးပြချက်ကိုကြိုးစိုးရမှာဖြစ်ပြီးပြည်သက်တွေအပါဝင်အားလုံးအတွက်ငြင်းငြင်းရောင်းနိုင်လီပိုကောင်းနေပါပဲမက္ဆီကိုနိုင်ငံကဘောလုံးပွဲတွေမှာတော့ပြည်သက်တွေရန်ဖြစ်တာကြောင့်
36ရောက်တန်းရရတော့ခဲ့တာပါတောင်ရောက်ကတော့ဆေးရုံကဆင်းသွားပြီဖြစ်ပေမဲ့3ရောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေသေးလို့လဲဆိုပါတယ်ဒီဖြစ်ရကြောင့်မက္ဆီကိုအမှတ်ပြိုင်ပွဲတွေမှာအခုလောလောဆယ်အဝေးဝင်ပြိုင်ပွဲတွေကိုပွဲကြည့်ခွင့်ပေးမှာမဟုတ်တော့ဘူးလို့ဆုံးဖြတ်လိုက်သလိုအခုလောလောဆယ်ကယ်ရက်တာကိုကွင်းမှာပွဲကစားတာတွေကိုလည်းရပ်ဆိုင်းထားမယ်လို့ပြောလိုက်ပါတယ် ပြင်သစ်ကကိုဗစ်-19ကာယောဂါနဲ့ပတ်သက်တဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တာကြောင့်ဂျိုကိုဗစ်အနေနဲ့ပြင်သစ်အိုးပန်းမှာဝင်ကစားနိုင်မှာဖြစ်ပါတယ်။သောပိုင်းနှုန်းကတော့ယောဂါကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပြင်သစ်နိုင်ငံကိုလာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့သူတွေဖြစ်ဖို့လိုပြီးအခုခါမှာတော့ကူးစက်မှုတွေကြာဆင်းလာနေတာကြောင့်ဒီကန့်သတ်ချက်ကိုပြင်သစ်အာဏာ
ခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။ယူကရိန်းနိုင်ငံရှိတောင်ပိုင်းကမာရီယိုပိုစစ်ကမ်းမြို့မှာရုရှားရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဗိုလ်ထုနေကတောက်ဖွဲ့ဆေးရုံတစ်ခုပျက်စီးသွားပြီးအဆောက်အဦပျက်စီးရအောင်မှာကလေးတွေပါဝင်ပိတ်မိနေသူတွေရှိကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြောဆိုလိုက်ပါတယ်။ဆစ်ဆွေချင်းနဲ့ပတ်သက်လို့ရုရှားဘက်ကလက်တလောတုံ့ပြန်တာမရှိသေးသလိုယူကရိန်းကိုကျူးကျော်မှုမှာအရက်သားတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားတာပါ။ယူကရိန်းဆိုရအစင်းမြင့်တာဝန်ရှိသူတူဖြစ်တဲ့ကာယိုလိုတိုမိုရှန်ကိုကတော့တည်ချေထိခိုက်သူရေထွက်သိနိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတယ်လို့ပြောပါရယ်။စေယုံတက်ခတ်ခံရတဲ့အတွက်ယူကရိန်းလူပိုင်နဲ့ကိုလင်းရင်မပြန်တမ်းရနေမည်ဖြစ်နေတိုးဘက်ကတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့တောင်းဆိုချက်လည်းထပ်မံထွက်ပေါ်လာပါရယ်။ယူကရိန်းနိုင်ငံကိုအကောက်အွယ်ပေးနိုင်မှုနဲ့တချိန်တည်းမှာပဲဥရောပမှာစစ်ပွဲတွေပြင်းထန်မလာအောင်ရှောင်ရှားနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုအမေရိကန်ဆွေရကနေတိုးမဟာမိတ်တွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာပဲအမေရိကန်ဒုသမ္မတကမလာဟဲရစ်ပိုလန်နိုင်ငံဝါဆောမြို့တော်ကိုဗိုလ်ထုနေ့ကထွက်ခွာသွားပါတယ်။အမေရိကန်ဒုသမ္မတရဲ့ခီးစဉ်မှာနေတိုးမဟာမိတ်တွေနဲ့အခိုင်အမာရပ်တည်ပြီးယူကရိန်းကိုဆက်လက်ကူညီမယ်အကြောင်းသတင်းစကားပါလိမ့်မယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းပေါ်ကျူးကျော်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့အစိုးရတာဝန်ရှိသူတွေစီးပွားရေးသမားတွေကိုပြစ်မှတ်ထားတံခတ်မှုတွေတတိယအကြိမ်ထပ်မံတိုးမြင့်မှုဥရောပသမ္မတ EU ကသဘောတူလိုက်ပါတယ်။ဥရောပကောင်စီရဲ့လက်ရှိဥက္ကဋ္ဌပြင်သစ်နိုင်ငံကဗိုလ်ထုနေ့ Twitter ကနေသတင်းထုတ်ပြန်ရမှာယူကရိန်းပေါ်ကျူးကျော်မှုမှာပါဝင်ပတ်သက်တဲ့ရုရှားကောင်ဆောင်တွေစီးပွားရေးသမားကြီးတွေမိသားစုဝင်တွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားမှာဖြစ်ကြောင်းပြောဆိုကြတာပါ။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နိုင်ငံတကာကုမ္ပဏီကြီးတွေရုရှားနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်းနေရမှာအခုနောက်ဆုံး Dutch အပြော်ရေမကလုပ်ငန်းဖြစ်တဲ့ Heineken နဲ့နိုင်ငံတကာဖြည့်ဖြည့်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Universal Music Group တို့လည်းပါဝင်လာပါတယ်။ရောင်းချထုတ်လုပ်မှုတွေကြော်ညာပြီးပါဝင်ရုရှားနိုင်ငံကလုပ်ငန်းတွေကိုစိုင်းငံ့ထားမှာဖြစ်တယ်လို့ယူကရိန်းဒုက္ခသည်တွေကိုအခုညီပင်းနေတဲ့ပိုလန်ဟန်ဂေရီရိုမာနီးယားနဲ့ဆလိုဗက်ကီးယားနိုင်ငံတွေကပရိုက်တာဖွဲ့စည်းတွေကိုထောက်ပံ့ကူညီသွားမယ်ကြောင်းဟင်နီကန်ကုမ္ပဏီကဗိုလ်ထုနေ့မှာကြေညာလိုက်တာပါ Universal Music Group ကတော့ရုရှားနိုင်ငံကလုပ်ငန်းတွေအားလုံးကိုစိုင်းငံ့လိုက်ပြီးရုံးတွေအားလုံးကိုလည်းချက်ချင်းပေးလိုက်ကြောင်း website ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်တရင်အချင်းချုပ်ကိုပြောပြသွားတာပါကြာတာပရိနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မအတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမ်မီဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဒဲရယ်စမစ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.